Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်အောက်တိုဘာလ28ရက်တောက်ကြနေ့ညပဲ VOE စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါရှင်။အခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာညချမ်းပါသောသားရှင်များရှင်။ဒီကနေ့ညပတ်သတင်းတွေကိုကိုရနိုင်နဲ့ကျွန်မနားဟောင်းလို့ပြောပြပေးမှာပါ။ဆီးရီးယားနိုင်ငံအလက်ပိုမြို့အနောက်ပိုင်းကိုတပုံတပ်တွေကလက်နက်ကြီးတွေနဲ့ပစ်လို့အရက်သား72ဦးထက်မနည်းသေဆုံးပြီးတော့လူ100ထက်မနည်းဒဏ်ရာရသွားတယ်လို့ဆီးရီးယားလူအခွင့်အရေးလေလာဆောင်ကြီးအဖွဲ့ကပြောပါတယ်။နျူကလ িয়ার လက်နက်တွေကိုကန့်သတ်နိုင်မဲ့မဖြစ်မနေလိုက်နာစရာမလိုတဲ့အစီအစဉ်တရက်ကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေတခဲနဲ့ထောက်ခံပေးခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုသဘောသမရရွေးကောက်ပွဲနဲ့အပြိုင်လွှတ်တော်အမရွေးကောက်ပွဲတွေကိုလည်းကျင်းပနေကြပါပြီ။ဒီလိုသတင်းတွေကြားမှာပါမခေါညုံ။
ကောင်းပါပြီရှင်အခုညနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့တရုတ်နိုင်ငံခီးစဉ်ပေါ်မှာမြမနိုင်ငံရေးနဲ့စီးရီးလေးလာစောင့်ကြည့်သူတွေရဲ့အမြင်ကအခုလိုပ
ါဘိုးချုပ်မှုကြီးမဲအောင်နိုင်မှာရည်ရချက်နှစ်ခုရှိနိုင်ပါတယ်တစ်ခုကတော့စစ်တပ်ချင်းဆက်ဆံတာပေါ့နော်အခုတရုတ်ကလည်းသူကဒီအာဆီယံနိုင်ငံများစစ်တပ်များနဲ့ပူးပေါင်းဆောင်ရှားနိုင်မှုဆိုပြီးသူတို့သင်္ကြန်ပြူပါချ
တာဒေါက်တာလှကျော်စောဖြစ်ပါတယ်ရှင်ဒီအကြောင်းတွေတော့နိုင်ငံတကာသတင်းတွေပြည်ပချင်းနားဆင်နိုင်ပါတယ်ပြည်တော်စုငင်းချမ်းရေးဆွေးနွေးပွဲညီလာခံအစည်းအဝေးမှာဒေါအောင်ဆန်းစုကြည်ကတနိုင်ငံလုံးအပြစ်ရရေးပြိပခရက်စဲရေးတွေအတွက်အချိန်မစွဲကြဖို့တိုက်တွန်းပြောကြားချက်နဲ့အတူအမေရိကန်ပြည်တော်စုမှခေတ္တရောက်နေတဲ့ပြည်သူ့လွှတ်တော်ဆိုင်ရာကျန်းမာရေးနဲ့အာကစားကော်မတီဥက္ကဋ္ဌကိုဒီမတ်အင်ဂျင်နိုင်ကတည်ထောင်တွေ့ဆုံမေးမြန်းထားတာကိုလည်းနားဆင်ရပါမယ်အမေရိကန်သမ္မတရွေးကောက်ပွဲရှင်းပြမှုနောက်ဆုံးအခြေအနေတွေကိုလည်းပြောပြပေးဦးမှာပါရှင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုနှမ်းလောင်နဲ့ကိုရနိုင်တို့ကြီးညာပါမယ်ရှင
်ဆီးရီးယားနိုင်ငံအလက်ပိုမြို့ကအစိုးရတပ်တွေထိန်းချုပ်ထားတဲ့နေရာတွေကိုဆီးရီးယားသဘုံတပ်ဖွဲ့ကအကြီးအကျယ်ထိုးစစ်ဆင်နေပြီလို့တဘုံတို့ကပြောပါတယ်အစိုးရတပ်တွေထိန်းချုပ်ထားတဲ့အလက်ပိုမြို့အနောက်ပိုင်းကိုသဘုံတပ်တွေဖက်ကလက်နက်ကြီးတွေနဲ့တိုက်ခိုက်တာကြောင့်အရက်သား15ဦးထက်မနည်းသေဆုံးပြီးလူ100ထက်မနည်းဒဏ်ရာရသွားတယ်လို့ဆီးရီးယားလူအခွင့်အရေးလေလာဆောင်ရေးအဖွဲ့ကဒီကနေ့တောက်ကြားနေမှာပြောပါတယ်တပ်ခတ်မှုနဲ့ပတ်သက်တဲ့နောက်ထပ်သတင်းအချက်လက်တွေတော့မရသေးပါဘူးဆီးရီးယားကစာတင်ကြောင်းတစ်ခုကိုလေကြောင်းကနေတိုက်ခိုက်လို့လူ30ထက်မနည်းသေဆုံးခဲ့ရတဲ့ကိစ္စကိုစုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ဂီမွန်ကမနေ့ကြာရပရင်းနေ့မှာတောင်းဆိုထားတာပါတေဆုံးသူအများစုကကလင်ငယ်တွေဖြစ်ပါတယ်ဒီတိုက်ခိုက်မှုကိုတမင်ရွယ်လောက်ဆောင်ခဲ့တာဆိုရင်ဒါဟာစစ်ရာဇဝမှုဖြစ်နိုင်တယ်လို့ဘန်ဂီမွန်ရဲ့ယုံကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြပါတယ်ကုလသမဂ္ဂပညာရေးဆိုင်ရာအထူးသံတမန်ပရတိရှဝန်ကြီးချုပ်ဟောင်းဂေါ်ဒန်ဘရောင်းကလည်းဒီဖြစ်ရပ်အတွက်စစ်ရာဇဝမှုဆိုင်ရာစုံစမ်းစစ်ဆေးပေးဖို့တောင်းဆိုခဲ့ပါတယ်စစ်လေရင်တွေကပုတ်ထိုးနေမှာတပုံတွေထိန်းချုပ်ထားတဲ့ Idlib မြို့မှာလေကြောင်းတိုက်ခိုက်မှုတွေ6ကြိမ်တိုင်လုပ်ခဲ့ပြီးကြောင်ဝင်းကိုထိမှန်ခဲ့တဲ့အတွက်ဆရာဆရာမ6ဦးနဲ့ကြောင်သားကြောင်သူ22ဦးတို့သေဆုံးခဲ့ရတယ်လို့ဆီးရီးယားလူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောပါတယ်။ဆီးရီးယားလူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးနဲ့ American သမ္မတအင်ဂျီရောတို့ကဒီတိုက်ခိုက်မှုတွေကိုဆီးရီးယားအစိုးရဒါမှမဟုတ်ရုရှားအစိုးရကလှုံ့ဆော်တာဖြစ်တယ်လို့ပြောပါတယ်။လေကြောင်းတက်ခတ်တဲ့အချိန်မှာရုရှားလေယာဉ်တွေအဲဒီစာသင်ကျောင်းပေါ်ကဝေဟင်မရှိမနေဘူးလို့ရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရ Igor Khanashakov ကဆိုပါတယ်ရှင
်။တင်းမကြခင်က IS စစ်သွေးကြော်ရီလက်ထဲကနေပြန်လဲတင်းယူထားတဲ့မိုးဆိုးမျိုးအနီးကကြည်ရတခုမှဘုံလုတ်တဲ့နေရာတစ်ခုနဲ့မြောက်ဥမလိုင်ကောင်တစ်ချို့ကိုအီရတ်တပ်ဖွဲ့တွေကကြာသပတေးနေ့မှာရှာဖွေတွေ့ရှိခဲ့ပါတယ်။ဒါဟာမိုးဆိုးမျိုးအနီးကိုသူတို့ပို့ပြီးတော့ချင်းအနီးကချင်းကပ်လာတာနဲ့အများကြုံတွေ့လာရနိုင်တဲ့စိန်ခေါ်မှုတစ်ချို့ရဲ့အဆအနာကိုအရေးမတွေ့လိုက်ရတာဖြစ်ပါတယ်။မိုးဆိုးမျိုးကိုပြန်လည်သိမ်းရေထိုးစစ်ဆင်မှုတွေသတင်းတပတ်ကျော်ကြာလာချိန်မှာအီရတ်ထူးတပ်ဖွဲ့တွေဟာမြို့အရှိဘက်ကနေကီလိုမီတာတော်လေးအကွာမှာပဲရှိနေသေးပြီး IS တွေဘက်ကအပြင်းထန်ပြန်လည်ခုခံတာနဲ့ရင်ဆိုင်နေရပါတယ် IS သွေးကြွားတွေကမော်တော်ကြီးတွေစက်တနတ်တွေနဲ့ပစ်ခတ်တာတန်ကြက်ကာကားတွေထဲမှာအသေးခံဘုံခွဲထောင်သူတွေထည့်ပြီးဆေးလွတ်တာတွေကိုလုပ်နေတာပါအီရတ်ထူးတပ်ဖွဲ့တွေမိုးဆိုးမျိုးအနီကလူနေတိတ်တိတဲ့ကြီးရွာတွေဒဲဝင်ရောက်ချိန်မှာတော့ IS သူကြတွေကဖောက်ခွဲပစ္စည်းတွေနဲ့ထောင်ချောက်ဆင်ထားတာလက်ဖြောင်းတနတ်သမားတွေနဲ့ချောင်းပစ်တာကိုကြုံနေရပါတယ်အီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မိုးဆိုးမျိုးကိုအီရတ်တပ်ဖွဲ့တွေဝင်ရောက်လာချိန်ကြာရင်တော့တိုက်ပွဲတွေဟာခုထက်ပိုပြီးတော့ပြင်းထန်လာဖို့ရှိနေပါတယ်မိုးဆိုးမျိုးသိမ်းတိုက်ပွဲဟာလားတွေနဲ့ချီမဟုတ်ရင်တော့မှသတင်းပတ်တွေနဲ့ချီပြီးတော့ကြာမြင့်နိုင်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုသဝန်သမရရွေးကောက်ပွဲနဲ့အပြိုင်လွှတ်တော်အမတ်ရွေးကောက်ပွဲတွေအတွက်မဲဆွဲစည်းရုံးနေကြတာမှာဒီမိုကရက်တွေပြောနေတယ်လို့ပဲ Republican တွေဖက်ကလည်း Hillary Clinton သမရဖြစ်လာလိမ့်မယ်ဆိုပြီးလွှတ်တော်ရင်းဒီမိုကရက်တွေလွှမ်းမိုးတာမခံရအောင်သူတို့ကိုထောက်ခံပေးကြဖို့မဲဆွဲစည်းရုံးနေပါတယ်လူမှုစစ်တမ်းတွေမှာ Republican သမ္မတလောင်း Donald Trump ကလူမှုထောက်ခံမှုကြဆင်းနေတာနဲ့အမျှ Democratic သမ္မတလောင်း Hillary Clinton သမ္မတဖြစ်လာရင်လွှတ်တော်ရင်းအာဏာထိန်းနိုင်အောင်သူတို့ကိုထောက်ခံပေးကြပါလို့ Congress လွှတ်တော်မှာတာဝန်ထမ်းဆောင်ခွင့်ရဖို့ကြိုးစားနေကြတဲ့ Republican တွေကပြောတာပါ။တချိန်တည်းမှာပဲ Democrat တွေကလည်းလွှတ်တော်မှာ Miss Clinton ကိုဝန်ရနိုင်ဖို့အတွက်သူတို့ကိုရွေးကောက်တိမြောက်ခံရဖို့လိုတယ်ဆိုပြီးအပြိုင်မဲဆွေးနွေးကြပါတယ်။ဒီအတော့အတွင်း Mr. Trump နဲ့အတူရွေးကောက်ပွဲဝင်မဲ့ Republican ဒုသမ္မတလောင်း Mike Pence ရဲ့မဲဆွေးစည်းရုံးရဲ့အဖွဲ့လင်းရဟာကြာရပတိနေ့ညနေပိုင်းကမိုးမုန်တိုင်းကျနေတဲ့အချိန်နယူးယောက်မြို့ LaGuardia လေဆိပ်ကိုဆင်းသက်တာမှာလျင်လန်းချော်သွားခဲ့ပါတယ်။အချိန်နှီးစိုးစိုးဝါမဖြစ်ခဲ့ပဲMr. Pence နဲ့အဖွဲ့ဝင်17ဦးအပါအဝင်စုစုပေါင်းခီးတဲ့39ဦးကိုလေယာဉ်နောက်ပိုင်းကတဆင့်ဘေးလွတ်ရာကဲထုတ်ပေးခဲ့ပြီးထိခိုက်ဒဏ်ရာရတာမရှိဘူးလို့နယူးယောက်နဲ့နယူးဂျာစီတဲကိုပို့ဆောင်ရေးအာဏာပိုင်အဖွဲ့အကြီးအကဲကပြောပါရယ
်အမေရိကန်ပြည်တော်စုမြောက်ဒကိုတာပြည်နယ်မှာရေနံပိုက်လိုင်းသွတ်တန်းတိစောက်နေတာကိုကန့်ကွက်တဲ့တက်ကြွလှုပ်ရှားသူတွေနဲ့ရဲတပ်ဖွဲ့ကြားကြာသပတေးနေ့က Cannon Ball မြို့မှာထိတိုက်ရင်ဆိုင်မှုတွေဖြစ်ခဲ့ပြီးတော့ဆန္ဒပြသူ100ကျော်ဖမ်းဆီးခံခဲ့ရပါတယ်ပြင်းပြင်းထန်ထန်ဒဏ်ရာရတာတွေတော့မရှိခဲ့ပါဘူးအဲ့ဒီရေနံပိုင်လိုင်းသွတ်တန်းတိစောက်တဲ့နေရာဟာအမေရိကန်မူရင်းဌာနတိုင်းရင်းသားတွေပိုင်တဲ့ပုဂ္ဂလိကပိုင်နယ်မြေဖြစ်ပြီးတော့ဒီပိုင်လိုင်းတိစောက်မှုကနေသဘောပတ်ဝန်းကျင်ဆိုင်ရာတက်ရောက်မှုတွေရှိလာနိုင်တယ်လို့ဆိုပြီးတော့ပိုင်လိုင်းတိစောက်မှုကိုဟန်တာဖို့တက်ကြွလှုပ်ရှားသူတွေကလာနေချီကြိုးပမ်းနေကြတာပါအဓိကရုံးနေနေရဲတွေကဆန္ဒပြသူတွေကိုနေရာကနေဖယ်ရှားဖို့ကြိုးစားတာမှပဲအိတ်တွေနဲ့ငရုတ်ရည်ဖြန်ပြီးနေနေတာတွေလုပ်ခဲ့ပါတယ်ဒဂိုတာရေနံပိုင်လိုင်းတိဆောက်တဲ့နေရာနာကဆန္ဒပြတဲ့သူတွေဟာပြီးခဲ့တဲ့ရက်တွေအတွင်းတရားမဝင်လမ်းပိတ်ဆို့တာပုဂ္ဂလိကပိုင်မြေကိုပိုင်နဲ့ကျူးလွန်ဝင်ရောက်ပြီးယာယီတက်ထုတ်နေထိုင်တာလူမျိုးဥရင်နဲ့မညီတဲ့လောက်ရက်တွေကိုတိုးပြီးလှုပ်ဆောင်လာခဲ့တယ်လို့ဒေသခံရဲအရာရှိကပြောပါတယ်ဒီလှုပ်ဆောင်မှုတွေကအများပြည်သူလုံခြုံရေးကိုချိန်ချောက်နေတာကြောင့်ဆန္ဒပြတဲ့သူတွေအနေနဲ့အဲ့ဒီနေရာကနေထွက်ခွာမလားဒါမှမဟုတ်အတင်းကျပ်ဖယ်ရှားခံမလားဆိုပြီးတော့ဗိုလ်ထုနေကနောက်ဆုံးအကြိမ်အနေနဲ့တတိပေးခဲ့တယ်လို့လည်းဒေသခံရဲအရာရှိကပြောပါတယ်ခင်ဗျာ
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာအလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေတောက်ချာနေညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။နျူကလ িয়ার လက်နက်တွေကိုကန့်သတ်နိုင်မဲ့အစီအစဉ်တရဖြစ်လာစေဖို့ကုလသမဂ္ဂအဖွဲ့ဝင်တွေတခဲနဲ့မဲပေးခဲ့ကြပါတယ်။နျူကလ িয়ার လက်နက်တွေတရားမဝင်ကြောင်းသဘောတူစာချုပ်တစ်တခုကိုဆွေးနွေးညှိနှိုင်းပြီးဆုံးဖြတ်ချက်တရအတည်ပြုပေးနိုင်ဖို့ကုလသမဂ္ဂရဲ့လက်နက်ဖြုတ်သိမ်းရေးနဲ့အပြည်ပြည်ဆိုင်ရာလုံခြုံရေးကော်မတီကကြာရာပတေးနေ့မှာထောက်ခံမဲ့ပေးခဲ့ကြတာပါနျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့နိုင်ငံတွေကတော့ဒီကိစ္စကိုစန့်ကျင်နေတာဖြစ်ပါတယ်ဒီအစီအစဉ်ကနျူကလ িয়ার လက်နက်တွေကိုညရင်ချင်းဖြတ်သိမ်းလိုက်နိုင်မှာမဟုတ်ပေမဲ့လို့နျူကလ িয়ার လက်နက်တွေနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာဥပဒေကြောင်းအရအင်အားကြီးတဲ့စံနှုန်းတစ်ခုကိုသတ်မှတ်နိုင်ပါလိမ့်မယ်နျူကလ িয়ার လက်နက်တွေအ мян ဖြုတ်သိမ်းဖို့နိုင်ငံတွေလည်းသဘောတူညီလာကြမှာပါလို့နျူကလ িয়ার လက်နက်များဖြတ်သိမ်းရေးအပြည်ပြည်ဆိုင်ရာစီအောင်လှုံ့ဆော်မှုအဖွဲ့ညွှန်ကြားရေးမှူးဘာဒစ်စဖင်းကပြောပါတယ်နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့နိုင်ငံတွေစီကသဘောတူညီမှုရဖို့တိတ်ကိုခက်ခဲမှဖြစ်ပေမဲ့လည်းအခုလိုမဲပေးခဲ့ကြတာဟာသမိုင်းတွင်တဲ့အခါသမယဖြစ်တယ်လို့ဖင်းကပြောပါရယ်။ Australia, Brazil, Ireland, Nigeria, Mexico နဲ့တောင်အာဖရိကနိုင်ငံတွေကတင်သွင်းလာတဲ့မဖြစ်မနေလိုက်နာစရာမလိုတဲ့ဆုံးဖြတ်ချက်ကိုထောက်ခံမဲ123မဲ၊ကန့်ကွက်မဲ38မဲ၊ကြားနေ16မဲနဲ့အတည်ပြုခဲ့ပါရယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့နိုင်ငံတွေကတော့ကန့်ကွက်မဲပေးဖို့မဲဆွဲခဲ့ကြပါရယ်။ American ပြည်ထောင်စု, Israel, ပြင်သစ် Russia နဲ့ Britain နိုင်ငံတွေကတော့ကန့်ကွက်မဲပေးတဲ့နိုင်ငံတွေထဲမှာပါဝင်ပြီးတရုတ်အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေကတော့ကြားနေခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂထွတ်ထွေးညီလာခံကျင်းပမဲ့ဒီဇင်ဘာလကျရင်ဒီဆုံးဖြတ်ချက်ကိုမဲပေးကြမှာဖြစ်ပါတယ်
။ကိုရီးယားနိုင်ငံရဲ့ Hyundai နဲ့ Kia ကားကုမ္ပဏီတွေက2011ကနေ2013ကြာထုတ်လုပ်လိုက်တဲ့ကားမျိုးစားတွေဟာစီစားတက်တာတယ်ဆိုပြီးချက်ကားပြောဆိုတယ်ဆိုပြီးတော့စွဲချက်တင်ခံထားတဲ့ Hyundai နဲ့ Kia ကားကုမ္ပဏီတွေက Washington DC ပါဝင်ပြည်နယ်33ခုမှာတံငွေပေးဆောင်ဖို့သဘောတူလိုက်ပြီးဖြစ်ပါတယ်။အဲဒီကုမ္ပဏီတွေအနေနဲ့တံငွေအဖြစ် American Dollar 41.2 တန်ပေးဆောင်သွားမှာဖြစ်ပါတယ်။ Hyundai နဲ့ Kia ကုမ္ပဏီတွေအနေနဲ့ American ပြည်ထောင်စုအစိုးရကိုဒေါ်လာတန်300ပေးပြီးဖြစ်တယ်လို့တချို့ကားပိုင်ရှင်တွေကလည်းရော်ပေးပြီးသွားပြီးဖြစ်ပါတယ်။ဒီကားကုမ္ပဏီတွေကသူတို့ရဲ့ကားမျိုးစားတွေဟာဓာတ်ဆီ 9.1 လီတာကို62မိုင်ရတယ်လို့ပြောခဲ့ပေမဲ့တကယ်လက်တွေ့မှာတော့အဲ့လောက်မရခဲ့ဘူးလို့ Washington DC နဲ့အဲ့ဒီပြည်နယ်တွေရဲ့အရှင်းတွေရုပ်တွေကပြောပါတယ်။ Hyundai နဲ့ Kia ကုမ္ပဏီတွေကတော့သူတို့အနေနဲ့ဥရေကိုချိုးဖောက်ခြင်းမရှိဘူးလို့ဆိုလိုက်ပြီးတော့အခုလိုကွာသွားတာဟာအစိုးရရဲ့စစ်ဆေးမှုတွေမှာအားနည်းချက်ရှိတာကြောင့်ဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ။
ဖီနမ်လေကြောင်းလိုင်းနဲ့ဒီကနေ့တောက်ကြနေမှာဂျပန်နိုင်ငံကိုပြန်ရောက်လာတဲ့ဂျပန်အထက်တန်းကျောင်းသား38ဦးကိုစီးအောင်တင်လိုက်ရတယ်လို့ဒေတာရင်သတင်းဌာနကပြောပါရယ်။အစာအစိတ်ကြောင့်ကျောင်းသားတွေခုလိုနေမကောင်းဖြစ်ရတာလားဆိုတာကိုဂျပန်ချီပါဒေတာအစိုးရကစုံစမ်းစစ်ဆေးနေတယ်လို့သတင်းဌာနကဆိုပါရယ်။ဗီယက်နမ်က ဗီယက်နမ်နိုင်ငံဟိုချီမင်းကနေထွက်ခွာတဲ့လေယာဉ်ဟာတောက်ကြနေမနေ့ခင်မှာပဲဂျပန်နိုင်ငံနာရီတာလေးစိတ်ကိုဆင်သက်ခဲ့တာဖြစ်ပါတယ်
။တနမာရေးရာခြေတင်ငင်းကုန်ဆွေးနွေးမှုတွေဖြစ်ခဲ့ပြီးတဲ့နောက်အန္တာတိကတိုက်မှာကမ္ဘာအကြီးဆုံးသမုဒ္ဒရာရေယောက်ချိုးဝိုင်းကြီးတစ်ခုဖန်တီးဖို့တမိုင်းဝဲသဘောတူညီမှုတစ်ခုကိုရရှိသွားပြီဖြစ်ပါတယ်။ဩစတြေးလျနိုင်ငံဟာဘတ်မြို့မှာကျင်းပတဲ့အန္တာတိကသမုဒ္ဒရာရေယောက်တက်ရှိရင်းမြစ်ထိန်းသိမ်းစောင့်ရှောက်ရေးနှစ်ပတ်လည်ညီလာခံမှာတော့ရုရှားနိုင်ငံကလည်းဒီသဘောတူညီချက်ကိုသဘောတူခဲ့တာပါ။ရုရှားနိုင်ငံကဒီသဘောတူညီချက်ကိုနှစ်ပေါင်းများစွာသဘောမတူဘဲနဲ့အတိုက်ခံလှုပ်လာခဲ့တဲ့နိုင်ငံလည်းဖြစ်ပါတယ်။ဒီသဘောတူညီချက်ကိုတော့ဖွဲ့ဝင်နိုင်ငံ24နိုင်ငံနဲ့ဥရောပသမဂ္ဂတို့ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ခင်ဗျာ
။အော်တိုဗလာ28ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့ကိုရန်နိုင်တို့ကြီးညာပေးသွားတာပါ။အခုကစပြီးနောက်ဆုံးရထားတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။တနိုင်ငံလုံးအပြစ်ခတ်ရစရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးထားခြင်းမရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့လာမယ့်နိုင်ငံရေးဆွေးနွေးပွဲတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်နိုင်ဖို့နီးလန်းရှာသွားရမှာဖြစ်ပြီးပြိပက္ခရစရေးအတွက်အချိန်မစွဲကြဖို့လိုတယ်လို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဒီကနေ့နေပြည်တော်မှာပြုလုပ်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးမှာပြောလိုက်ပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကတင်ပြထားပါတယ်ရှင်
အမျိုးသားအစ်နိုင်ငံရေးဆွေးနွေးပွဲတွေကိုစမ်းသပ်ကာလအနေနဲ့နိုဝင်ဘာလထဲမှာစတင်ကျင်းပလိုပြီးနိုင်ငံရေးဆွေးနွေးပွဲတွေမှာအားလုံးပါဝင်နိုင်ဖို့ဥတည်လှုံ့ဆော်သွားမယ်လို့ဒီကနေ့အောက်တိုဘာ28ရက်နေ့နေပြည်တော်မှာပြုလုပ်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ
်အားလုံးပါဝင်နိုင်အောင်လို့ဒီဘက်ကနေပြီးတော့စီစဉ်သွားမှာဖြစ်ပါတယ်ဒါကြောင့်ဒီဘက်ကအခုဆိုလို့ရှိလို့ရှိရင်ဒီအမျိုးသားအစ်င့်ဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့စံတကာလရောက်ပြီလို့ဒီမှာထင်ပါတယ်ဒီမှာစံတကာလလို့ဘာလို့ပြောတာလဲဆိုတော့တစ်ချိန်ရဲ့မှာတိုင်းပြည်လုံးမှာတစ်ခါတည်းအားလုံးလို့တော့ဖြစ်နိုင်မှာမဟုတ်ပါဘူးဒါလက်တွေ့ကြကြအခက်အခဲတွေလည်းရှိပါမယ်နောက်ဒီမှာတို့ဟာဘယ်လိုအခက်အခဲတွေတွေ့ပြီးတော့ဘယ်လိုကျော်သွားရမလဲဆိုတဲ့အဖြေတွေကိုလည်းရှာဖို့လိုပါလိမ့်မယ်ဒါကြောင့်ဒီမှာတို့ကစံတတဲ့အနေနဲ့ပထမဦးဆုံးအများဆုံးဒီမှာတို့ဟာအမျိုးသားချင်းဆွေးနွေးပွဲများသုံးခုလောက်ကိုကြားလို့လုပ်ချင်ပါတယ်။သုံးခုလောက်ဆိုတာဘာလဲဆိုတော့ဟိုဒေတာကိုအခြေခံတာတစ်မျိုး၊အမျိုးသားရေးကိုအခြေခံတာတစ်မျိုး၊ရေးရာကိုအခြေခံတာတစ်မျိုး၊ဒီသုံးမျိုးပေါ့။ဒီသုံးမျိုးကိုဒီပါလို pilot project စတာဖဲအနေနဲ့သုံးခုစပြီးတော့အများဆုံးဒီပါတော့ဒီလပိုင်းအတွင်းမှာဒီလအတွင်းမှာဒီလဆိုတော့ October ဆိုတော့ November အတွင်းမှာကိုကြားလို့ဖြစ်မှာအောင်လို့လုပ်ချင်ပါတယ်။
ပြည်သူ့ညီညွတ်ရေးဆွေးနွေးမှုပူးရဲကော်မတီ UPDJC အစည်းအဝေးကိုနေပြည်တော်တင်ကဟဟိုတယ်မှာပထမနေ့အဖြစ်နေ့လယ်ပိုင်း၂နာရီကစတင်ကျင်းပခဲ့ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအစည်းအဝေးအဖွဲ့မိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်။တနိုင်ငံလုံးအဖြစ်ခတ်ရစရေး NC စာချုပ်မှာလက်မှတ်မထိုးရသေးတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေလာမယ့်နိုင်ငံရေးဆွေးနွေးပွဲတွေနဲ့ညီညွတ်ရေးလုပ်ငန်းစဉ်မှာပါဝင်နိုင်ဖို့နီးလန်းရှာရမှာဖြစ်သလို NC မှာလက်မှတ်မထိုးရသေးတဲ့အဖွဲ့တွေအနေနဲ့လည်းပြိပက္ခရက်စဲရေးအတွက်အချိန်မစွဲကြဖို့ဒေါက်တာဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ
်။အခုအပြိပက္ခရက်စဲရေးစာချုပ်ကိုလက်မှတ်မထိုးရသေးတဲ့အစုအဖွဲ့များပါဝင်လာနိုင်အောင်လို့ဘယ်လိုလုပ်ရမလဲဆိုတဲ့မျိုးတွေကိုလည်းကျွန်တော်တို့ကြားပါလိမ့်မယ်။လက်မှတ်မရေးထိုးရတဲ့အစုအဖွဲ့တွေကလည်းပါဝင်နိုင်အောင်ဖို့ပါဝင်လာဖို့စိတ်အားထက်သန်မှုလိုပါတယ်။ကျွန်တော်တို့ငင်းကြဲလမ်းဆိုတော့တလမ်းနဲ့ဖြစ်ပါတယ်။ပြိပက္ခရက်စဲရေးလမ်းမယ်။ပဋိပက္ခမရဆဲပဲနဲ့ငင်းရနေဆိုတာဘလို့မှလက်တွေ့ကြကြဖြစ်နိုင်တဲ့ကိစ္စမဟုတ်ပါဘူး။ဒါအပြောပဲရှိပါတယ်အဖြစ်မရှိပါဘူး။ဒါတော့ပဋိပက္ခရဆဲရေးကိုအားလုံးဒီမှာတို့ဥတည်ရမှာဖြစ်ပါတယ်။အဲ့ဒါအတွက်အားလုံးကဝိုင်းပြီးစဉ်းစားကြည့်တယ်။အချိန်ကိုတိတ်မဆွဲပါနဲ့
။ဒုတိယကြိမ်27ရာစုပင်လုံညီလာခံကိုလာမယ့်နှစ် February မှာကျင်းပဖို့မျှော်မှန်းထားသလိုအဲ့ဒီညီလာခံမကျင်းပမီမှာတိုင်းနာလက်နက်ကိုင်အဖွဲ့အားလုံးအပြစ်ခတ်ရဆဲရေးလက်မှတ်ထိုးပြီးပြည်အောင်စုညင်ချင်းညီလာခံမှာပါဝင်လာဖို့မျှော်လင့်တယ်လို့လည်းဒေါက်ဆန်းစုကြည်ကပြောဆိုသွားပါတယ်ဒီကနေ့ကျင်းပတဲ့ပြည်အောင်စုညင်ချင်းရေးဆွေးနွေးမှုပူးရဲကော်မတီအစည်းအဝေးမှာတော့အမျိုးသားအစ်နိုင်ငံရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့နိုင်ငံရေးမူပေါင်းဆွေးနွေးပွဲရလဒ်တွေကိုအဓိကတင်ပြတာဖြစ်ပြီးအစည်းအဝေးကိုမနက်ဖြန်အောက်တိုဘာ29ရက်နေ့မှာဆက်လက်ကျင်းပမှာဖြစ်ပါတယ်တနင်္ဂနွေလုံးအပြစ်ခတ်ရစရေး NCA စာချုပ်မှာပါဝင်လက်မှတ်မထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေအနေနဲ့ရှေ့လျှောက်နိုင်ငံရေးဆွေးနွေးပွဲတွေနဲ့ငင်းချင်းရေးလုပ်ငန်းစဉ်မှာပါဝင်နိုင်ဖို့လောလောဆယ်မှာတော့ UPDJC အနေနဲ့နီးလန်းရှာနေဆဲဖြစ်သလိုငင်းချင်းရေးလုပ်ငန်းစဉ်မှာအားလုံးပါဝင်နိုင်ရေးဟာအစိုးရရဲ့စဉ်းစားချက်ပေါ်မှာမူတည်တယ်လို့ UPDJC အဖွဲ့ဝင်စိုင်းကြုံညွန့်ကပြောပါတယ်
။အ မနက်ပြောရင် UTC အနေနဲ့ကတော့ပိတ်လောက်ဖို့ကင်ဖို့ကတော့ပိတ်တော့ဟောဘယ်လိုဆောင်လဲမနက်တော့ဖြစ်တာလေဘာလို့ဆိုတော့ဒါကအစိုးရနဲ့တိုင်းတက်တက်ကံနေရတဲ့ဘုံတစ်ခါဆွေးနွေးတယ်နေတဲ့ကိစ္စဖြစ်တယ်ဒီပေါ်မှာ UTC ကဘလောက်ကိုရှူနိုင်လဲဆိုတဲ့ဟာတော့ဟိုကျွန်တော်လည်းအခုတိတော့နီးလန်းတော့ရှာလို့မတွေ့သေးဘူးလေဘယ်လိုလုပ်မယ်ဆိုတဲ့ဟာကတော့ဖြစ်ရမရရင်ကြတာအစိုးရ
သမရောကကွေဦးစီးချိုဘူဂျိုကြီးမင်းအောင်လိုင်ကတော့မကြသေးခင်ကတနိုင်ငံလုံးအပြစ်ခက်ရက်စဲရေး NC စာချုပ်ချုပ်ဆိုခြင်းနှစ်ပတ်လည်ခမ်းနားမှာ NC မှာမပါတဲ့တိုင်းနာလက်နက်ကိုင်အဖွဲ့ရိအနေနဲ့သမရောရဲ့ငင်းကြေးမူဝါဒ6ရက်ကိုလိုက်နာပြီးတနိုင်ငံလုံးအပြစ်ခက်ရက်စဲရေး NC စာချုပ်မှာပါဝင်လက်မှတ်ရေးထိုးပြီးမှသာပြည်တော်စုငင်းကြေးညီလာခံမှာပါဝင်ကြဖို့ပြောဆိုခဲ့တာလည်းရှိပါသေးရှင်
မမြမြခိုင်စူးစီးတင်ပြခဲ့တာပါရှင်အခုတမရော့ကာကွယ်ရေးဦးစီးချုပ်ရဲ့တရုတ်နိုင်ငံခရီးစဉ်ကိုပြောပြပါဦးမယ်တရုတ်ပြည်သူလွတ်မြောက်ရေးတမရော့စူးစီးချုပ်ဗိုလ်ချုပ်ကြီးရဲ့ဖိတ်ကြားချက်အရတရုတ်နိုင်ငံကိုသွားရောက်တဲ့မြန်မာနိုင်ငံတမရော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်ချစ်ကြည်ရေးခီးစင်မှာရှမ်းပြည်နယ်အတွင်းကလက်တလောဖြစ်နေတဲ့မြမတက်မတော်နဲ့ UWSA ဝတ်တက်တို့ကြားတင်မာမှုအပါဝင်ဝတ်နဲ့မိုင်းလာတက်တွေကြားကတင်မာမှုစတာတွေကိုဆွေးနွေးပွဲရှိတယ်လို့စစ်ရေးနိုင်ငံရေးအကဲခတ်တချို့ကသုံးသပ်ကြပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြမှာပါရှင
်ရှမ်းပြည်နယ်အထူးဒေသလေးလို့ခေါ်တဲ့မိုင်းလာ NDAA တက်တွေထိန်းချုပ်ထားတဲ့စစ်ကင်းစခန်းတချို့ကို UWSA ဝတ်တက်တွေပြီးခဲ့တဲ့သတင်းပတ်အတွင်းဝင်ရောက်ထိန်းချုပ်ခဲ့ပြီးနောက်အော်တိုဘာ24ရက်နောက်ဆုံးထားပြီးမိုင်းလာဒေတာကနေဝါတက်တီပြန်ဆုတ်ပေးဖို့မြမတက်မတော်ကရာဇဇံပေးထားတဲ့အချိန်နဲ့တိုက်ဆက်ဆိုင်ဆူဆူလိုပဲတက်မတော်ကကွေဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်ခီးစဉ်ပေါ်လာတာဖြစ်ပါတယ်။ဒါပေမဲ့ကာချုပ်ရဲ့တရုတ်ခီးစဉ်ဟာတရုတ်မြန်မာနယ်စပ်စီးရီးတင်းမာမှုတွေကိုတရုတ်စစ်ဘက်တာဝန်ရှိသူတွေနဲ့ဆွေးနွေးယူနေမှာကဒီထက်ပိုကျယ်ပြန့်တယ်လို့တရုတ်နိုင်ငံယူနန်ပြည်နယ်အခြေစိုက်စီးရီးနိုင်ငံရေးလေလာသုံးသပ်သူဒေါက်တာလှကျော်စိုးကမြင်ပါတယ်။
ကျမကြည့်တာတော့ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်မှာရည်ရွယ်ချက်နှစ်ခုရှိနိုင်ပါတယ်တစ်ခုကတော့သူတို့စစ်တပ်ချင်းဆက်ဆံတာပေါ့နော်အခုတရုတ်ကလည်းသူကဒီအာဆီယံနိုင်ငံများစစ်တပ်များနဲ့ပူးပေါင်းလှုပ်ရှားနိုင်မှုဆိုပြီးသူတို့တင်ငါပြည်ဝချထားတာရှိတယ်ဗမာစစ်တပ်ကအဆင်ပြေပြေစစ်ပိုးကြီးဒီကတရုတ်စစ်တပ်ကတို့တွေမှာအဆင်ပြေပြေမှလာတက်နေတာတွေအများကြီးရှိတယ်အဲ့ဒီကိစ္စတွေပါနေတယ်နောက်ဒုတိယချက်ကတော့အခုတလောပြဿနာတွေတက်နေတဲ့ဒီလက်ဆက်တစ်လျှောက်ပြဿနာတွေကိုလည်းဒါတစုံတရာအဲကူညီဖြေရှင်းပေးဖို့သို့မဟုတ်ဖြန့်ပြေးဖို့အဲ့ဒီကိစ္စတွေလည်းဆွေးနွေးဖို့ပါကောင်းပါမယ
်။တရုတ်နေဆက်တစ်လျှောက်မှာမြန်မာတက်မတော်နဲ့ UWSA ဝါတက်တွေကြားတကြော့ပြန်တိုက်ပွဲတွေပြန်ဖြစ်လာရင်မြန်မာအစိုးရကစူးစမ်းနေတဲ့ငြင်းငြင်းဖြစ်စဉ်ပျက်စီးသွားနိုင်တာကြောင့်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်ခီးစဉ်အတွက်ကြိုးဆိုကြောင်းရှမ်းပြည်နယ်စီရေးအခြေအနေတွေကိုစောင့်ကြည့်နေတဲ့ထိုင်းနိုင်ငံချင်းမိုင်အခြေဆိုင်ဦးခွန်ဆိုင်ကပြောပါတယ
်တရုတ်ကတမတော်ဘူးရောဝါဘက်ကူကဒီအင်မတန်မှဒီဖက်စင်းမှုအားကောင်းတဲ့လက်နက်တွေလည်းပေးထားတဲ့အခါကျတော့သူတို့အချင်းချင်းတိုက်ပွဲဖြစ်မယ်ဆိုလို့ရှိရင်ဒါအများကြီးပြည်သူဆုံးရှုံးမှာကတော့သိထားပါလေဒီဝါဘက်ကဗမာတမတော်နဲ့တိုက်နေတာကလည်းကြာလာပြီဒီတိုက်ပွဲတွေစစ်ပွဲတွေကလည်းပုံပြမှကျေပြလာနိုင်တယ်အထူးသဖြင့်ရှမ်းပြည်မြောက်ပိုင်းစစ်ပွဲကပြန့်နှံ့တော့နိုင်တယ်။အဲ့လိုမျိုးဖြစ်လာလို့ရှိရင်တော့ကျွန်တော်တို့ဒီ9နှစ်ကြာလှုပ်လာခဲ့တဲ့ငင်းချမ်းဖြစ်စဉ်တွေလည်းတိအများကြီးဖြစ်ခံရတယ်။ဒါကြောင့်မလို့ဒီတက်ချီပြတော့တာကောင်းပါလား
။မြန်မာနိုင်ငံရဲ့ပြည်ရင်းစစ်နဲ့တိုင်းရင်းသားလက်နက်ကိုင်ပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းမှသာဒေသအတွင်းအတွက်ပါတည်ငြိမ်မှုရနိုင်တယ်ဆိုတာကိုတရုတ်နိုင်ငံကခံယူထားတဲ့အတွက်တရုတ်မြန်မာနယ်စပ်ဒေသမှာစီးရီးတင်းမာမှုတွေရော့ကျပြီးတည်ငြိမ်မှုရဖို့ကိုတရုတ်တို့ကလူလာကြောင်းဒေါက်တာလှကျော်စိုးကသုံးသပ်ပါတယ
်တရုတ်အနေနဲ့အစကလေးကပြောထားပြီးသားဖြစ်တယ်ဗမာပြည်ရဲ့ဒီပြည်ရင်းစစ်ဟာအနှစ်60တိုင်းပြီဒါကိုနိုင်ငံရေးနည်းနဲ့မဖြစ်ရှင်းရင်တည်ငြိမ်မှုမရနိုင်ဘူးတည်ငြိမ်မှုမရဘဲနဲ့ဗမာနိုင်ငံဟာကျဆုံးနိုင်ငံဖြစ်မယ်သူကျဆုံးနိုင်ငံဖြစ်ရင်ဘေးပတ်ဝန်းကျင်ကနိုင်ငံတွေပါဆွဲခေါ်သွားနိုင်တယ်လို့ပြောထားပြီးဒီအဲ့ဒါကြောင့်မလို့ဒီကိစ္စမှာတရုတ်ကသူမီးသူဟာနဲ့ဝင်ပါနိုင်တယ်ဆိုတာကျွန်မယုံကြည်တယ
်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်ကောင်းဆောင်ဟောင်းတွေအပါအဝင်တပ်မတော်ခေါင်းဆောင်ပိုင်းတချို့ကိုပိတ်ဆို့တံခတ်မှုတချို့ပြန်လည်ရုတ်သိမ်းပေးခဲ့ပြီးတဲ့နောက်ပိုင်းမြန်မာနဲ့တရုတ်နိုင်ငံကြားဆက်ဆံရေးကျဲသွားမှာကိုတရုတ်နိုင်ငံဘက်ကစိုးရိမ်နေတဲ့အလျောက်နှစ်နိုင်ငံကြားဆက်ဆံရေးကောင်းတွေဆက်ရှိနေကြတာကြောင့်တရုတ်မြန်မာစစ်တပ်ချင်းဆက်ဆံရေးကိုထိန်းထားလိုတဲ့သဘောရှိတယ်လို့ဦးခွန်ဆိုင်ကသုံးသပ်ပါတယ်။တမရော်ကကွေဦးစီးချုပ်ဘုံညုံမင်းအောင်လှိုင်ရဲ့တရုတ်ခီးစဉ်အတွင်းသူနဲ့အတူတမရော်ကြီးရီလီ ညီနိုင်ကိုကေရီမှုဝေယုတ်ကြီးများထွန်းဦးနဲ့အခြားအဆင့်မြင့်တက်မတော်အရာရှိကြီးတွေလည်းလိုက်ပါသွားပြီးဒီခီးစဉ်မှာတရုတ်နိုင်ငံအကြီးအကဲတွေစစ်ပက်ဆိုင်ရာအကြီးအကဲတွေနဲ့တွေ့ဆုံဆွေးနွေးမယ်လို့ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်တာပါတယ်ခင်ဗျာ
။ကိုညံဝင်းအောင်စူးစီးတင်ပြခဲ့တာပါရှင်။NLD အစိုးရလက်ထက်ရာသုံးငွေမှာကျမရေးအတွက်300ခိုင်နှုန်းကျော်အထိတိုးမြှင့်သုံးဆွဲဖို့တတ်မှတ်နိုင်ခဲ့တဲ့အကြောင်း VOA နဲ့တွေ့ဆုံမင်းမြန်ကမှလွှတ်တော်တာဝန်ရှိသူတဦးကပြောပါရယ်။ဒါအပြင်ကျမရေးခန္ဓာပြုပြင်ပြောင်းလဲရေးတွေကိုအရှိန်အဟုန်နဲ့ဆောင်ရွက်နေတာမှာအရေးချင်းပြေဝတဲ့ဆေးပညာရှင်တွေမွေးထုတ်နိုင်ရေးကိုလည်းဦးစားပေးဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကိုခေတ္တရောက်ရှိနေတဲ့ပြည်သူ့လွှတ်တော်ဆိုင်ရာကျန်းမာရေးနဲ့အားကစားကော်မတီဥက္ကဋ္ဌဒေါက်တာဆန်ရွှေဝင်းကပြောပါရယ်အမေရိကန်ပြည်ထောင်စုခရီးစဉ်နဲ့ပတ်သက်လို့မတ်အင်ဂျင်နိုင်ကမေးမြန်းရမှာသူကအခုလိုစပြီးတော့ပြောပါရယ
်ကျွန်တော်တို့ဒီ Global Fresh Shift ကိုဆိုပြီးတော့ World Bank ကနေဖိတ်လာတာရှိပါတယ်ဒီလိုဖိတ်တဲ့ထက်မှာတော့လွှတ်တော်ကနှစ်ဦးနဲ့ကျန်းမာရေးဝန်ကြီးကျမရေးနဲ့အာကစားဝန်ကြီးဌာနက3ဦးဖြစ်ပါတယ်လွှတ်တော်2ဦးကတော့မျိုးသားလွှတ်တော်ကကျမရေးအာကစားနဲ့ယဉ်ကျေးမှုကော်မတီဥက္ကဋ္ဌဒေါက်တာဦးတန်းဝင်းဖြစ်ပါတယ်ကျွန်တော်ကတော့ပြည်သူ့လွှတ်တော်ကျမရေးနဲ့အာကစားကော်မတီဥက္ကဋ္ဌဒေါက်တာဆန်ရွှေဝင်းပါကျွန်တော်ကျမရေးနဲ့အာကစားဝန်ကြီးဌာနကတော့ဒေါက်တာတာထွန်းကျော်ဒေါက်တာကျော်စရာနဲ့ဒေါက်တာတောင်းလှိုင်တို့3ဦးပါပါတယ်ခင်ဗျာ
အခုဒီမြန်မာနိုင်ငံကဒီကျမရေးစနစ်ပေါ့နော်ဆရာတို့ပြောင်းလဲရေးခုဆရာတို့လက်ထက်မှာဒီဆောင်ရွက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့လည်းပြောပြပေးပါရှင
်ဒီအစိုးရအသင်းနဲ့တော့ကျွန်တော်တို့ကျမရေးဝန်ကြီးဌာနအနေနဲ့လည်းအပြောင်းလဲလေးတော်လေးလုပ်နေပါတယ်ခင်ဗျာဒီလိုလုပ်တဲ့အခါမှာကျွန်တော်တို့အမျိုးသားကျမရေးစီမံကိန်းဆိုပြီးတော့ကျွန်တော်တို့လောလောဆယ်ကိုဆောင်ရွက်နေတာရှိပါတယ်အရင်တုန်းကတော့အမျိုးသားကျမရေးစီမံကိန်းကတော့နိုင်ငံကဖွဲ့စည်းများရဲ့ထောက်ပံ့ကိုပဲအဓိကထားပြီးဆောင်ရွက်ရတာဖြစ်တဲ့အတွက်ပုံစံကတော့သူတို့ပုံစံနိုင်မဖြစ်ပါဘူးအခုဒီနှစ်တော့ကျွန်တော်တို့ကarea ကြီး၄ခုကိုအခြေပြုပြီးတော့ကျွန်တော်တို့စတင်ဆောင်ရွက်နေပါလေ။ဒါတွေကတော့ဘာတွေလဲဆို health financing infrastructure နောက်ကျွန်တော်တို့က organization နဲ့ setup နဲ့နောက်ကျွန်တော်တို့က human resources development အဲ့ဒါလေးတွေကိုပုံလုံးပေါင်းပြီးတော့ကျွန်တော်စတင်ဆောင်ရွက်နေပါလေ။အခုဒီမှာလာတက်ရတဲ့ course အနေနဲ့ကတော့ကျွန်တော်တို့ရဲ့လုပ်ငန်းဆောင်ရွက်မှုတွေကိုတိုးတက်အောင်အတွက်အကူအညီတွေအများကြီးပေးပါရခင်ဗျာ။ဘာလို့လဲဆိုတခြားနိုင်ငံရဲ့အတွေ့အကြုံကလည်းအခုကျွန်တော်တို့ရဲ့ ultimate aim ကတော့ universal health coverage ကိုတွားမှဖြစ်တဲ့အတွက်သွားနေစေလူတွေရဲ့တွေ့တဲ့အခက်အခဲတွေပြဿနာတွေအကျဉ်းချက်တွေကိုကျွန်တော်တို့ဒီမှာလေ့လာခွင့်ရပါတယ်ကျွန်တော်တို့ကခုမှစပြီးသွားဖို့လုပ်နေရတာဖြစ်တဲ့အတွက်သူတို့ရဲ့အတွေ့အကြုံတွေကကျွန်တော်တို့အတွက်အများကြီးပဲအကျိုးကျေးဇူးရှိပါတယ်ခင်ဗ
ျအခုဒီလွတ်တော်ကနေပြီးတော့ဒီမြန်မာနိုင်ငံအခုဆရာတို့လုပ်မဲ့ဒီကျန်းမာရေးကိစ္စပေါ့နော်ဘတ်ဂျက်တွေရောအဲ့လိုဒီအရင်အစိုးရအရင်စစ်အစိုးရလက်ထက်နဲ့မတူအောင်လို့အပြောင်းလဲတွေပေါ့နော်ဟိုပြည်သူတွေဘက်ကမျှော်လင့်နိုင်မလဲရှင
်ဘတ်ဂျက်နဲ့ပတ်သက်လို့တော့ကျွန်တော်တို့ဒီအရင်အစိုးရကလုပ်ခဲ့တဲ့ဘတ်ဂျက်ပဲရှိပါတယ်သို့တော်လည်းပဲဒီအစိုးရတဲ့လက်ထက်မှာတော့ကျွန်တော်တို့ဘတ်ဂျက်တွေကိုပြန်ပြီးတော့အတည်ပြုတဲ့နေရာမှာပညာရေးနဲ့ကျန်းမာရေးဘတ်ဂျက်ကိုကျွန်တော်လုံးဝမလျှော့ပါဘူးခင်ဗျအရင်ထားခဲ့တဲ့အတိုင်းပါပဲဒါကိုလည်းပြောရမယ်ဆိုရင်အခုကတော့ကျွန်တော်တို့ကGDP နဲ့ပြောမယ်ဆိုရင်ကျွန်တော်တို့ 0.99% လောက်ပဲရှိပါသေးတယ်။သို့တော့အစိုးရရဲ့ဘတ်ဂျက်ထဲမှာဆိုရင်ကျွန်တော်တို့က 3.8% လောက်တော့ကျွန်တော်ရလာပါပြီ။အရင်တုန်းကဆိုရင်တော့ကျွန်တော်တို့က less than 1% လောက်ပဲရှိတာကိုတဖြည်းဖြည်းနဲ့တိုးတက်လာပြီးတော့အခုဆို 3.8 3.6 စသဖြင့်ပေါ့လေ။ဒီနေ့နဲ့ဒီနေ့နဲ့အပြောင်းအလဲလေးတော့နည်းနည်းရှိပါတယ်ခင်ဗျာ
။အခုဒီကမ္ဘာပံလိုမျိုးပေါ့နော်နိုင်ငံတကာဒီအဖွဲ့အစည်းတွေကနေပြီးတော့မြန်မာနိုင်ငံအခုဒီကျန်းမာရေးကဏ္ဍအတွက်ဘယ်လောက်များသူတို့ကူညီပံ့ပိုးနိုင်မလဲနောက်ဒီသူတို့ရဲ့ပံ့ပိုးမှုအားကိုဘယ်လောက်ထိထိအောင်မှုရှိနိုင်မလဲရှင်။
ခုလောလောဆယ်ကျွန်တော်တည်လာတဲ့ကမ္ဘာပံနေကျွန်တော်တို့100 million လောက် US လောက်ကျွန်တော်တို့ပံ့ပိုးအစီအစဉ်နေရှိပါတယ်။နောက်ဒီ Global Financing Facility ဆိုတဲ့အဖွဲ့ကလည်းကျွန်တော်တို့10 million လောက်လောလောဆယ်ဒီဘက်ကနေပေးထားတာရှိပါတယ်။ဂျန်နဲ့ကျွန်တော်တို့ WHO တို့ UNICEF တို့ UNFP တို့အရင်တိုင်းပဲကျွန်တော်တို့ပံ့ပိုးကူညီမှုတွေကိုဆက်ပြီးတော့ဆောင်ရွက်နေတာရှိပါတယ်။အထူးသဖြင့်တော့ဒီမှာတော့ USAID ကတော့လည်းပဲအများကြီးကျွန်တော်တို့ပံ့ပိုးပေးနေတာရှိပါတယ်။နောက်တစ်ခုနိုင်ငံတကာအဖွဲ့အစည်းတွေမှာတော့ကျွန်တော်တို့ bilateral ဆိုရင် JICA ကလည်းအများကြီးကျွန်တော်တို့ကူညီပေးနေတာရှိပါတယ
်။မနေ့တနေ့ကပဲဒီမြန်မာနိုင်ငံမှာ Zika virus ကိုတွေ့တဲ့နိုင်ငံသားတူတူပေါ့နော်။အဲ့အတွက်လည်းဟိုဒီသတင်းစာတွေကနေထုတ်ပြန်ပြီးတော့အသိပေးတာမျိုးတွေလည်းရှိတော့ဒီကုသရောဂါတွေဒီအဲ့လိုပညာပေးလုပ်ငန်းတွေမှာရောဘယ်လိုအပြောင်းလဲတွေရှိလာနိုင်မလဲရှင်
။ကျွန်တော်တို့ Zika နဲ့ပတ်သက်လို့ကတော့အရင်ရခင်လာတော့ကျွန်တော်တို့29ရက်ကနေပြီးတော့ဒီလကျွန်တော်တို့နေ့ရက်နေ့တိကျွန်တော်တို့ IPA လို့ခေါ်တဲ့ ASEAN Interparliamentary Association meeting မှာကျွန်တော်တို့က resolution အောင်ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့တင်လှမ်းခဲ့ပါတယ်ခင်ဗျာဒီလိုတင်တဲ့အခါမှာလည်းပဲတခြားကျွန်တော်တို့အိန္ဒိယနိုင်ငံတွေမှာ Zika နဲ့ပတ်သက်ပြီးဖြစ်ပွားနေတာတွေဖြစ်တဲ့အတွက်ဒီ resolution ကိုလည်းနိုင်ငံ10နိုင်ငံအနေနဲ့အလုံးတပြေးညီကျွန်တော်တို့ထောက်ခံပါတယ်ဒီလိုတော့ထောက်ခံတဲ့အခါမှာလည်း Zika ရဲ့အဓိကပြန့်ပွားမှုကချင်းကြောင့်ဖြစ်တာဖြစ်တဲ့အတွက်ချင်းတွေကိုအစိုးရဌာနတွေတာမကပဲအိမ်တန်ရာရောက်အထိကျွန်တော်တို့အလုံးဝိုင်းဝန်းဆောင်ရွက်ဖို့ဆိုပြီးရီဇိုလူရှင်းနဲ့မှာတက်ထည့်ပါတယ်ကျွန်တော်မြန်မာနိုင်ငံအနေနဲ့လည်းဒီ Aedes aegypti ချင်းကနေပြီးတော့ဖြစ်တာကငိုတဲ့ကိုပဲရှိပြီးသားယောဂနှစ်ခုရှိပါတယ်အဲ့ဒါကတော့ chikungunya နဲ့ကျွန်တော် dengue hemorrhagic fever ဖြစ်တဲ့အတွက်ချင်းကိုနေနေလိုက်ခြင်းအပြင် Zika အပါဝင်ယောဂ3မျိုးလောက်ကိုကျွန်တော်က ကာကွယ်နိုင်မှာဖြစ်တဲ့အတွက်အစိုးရရဲ့ကျန်းမာရေးဝန်ကြီးဌာနအနေနဲ့ရော၎င်းပြည်သူလူထုအနေနဲ့၎င်းစီပင်သားရာစသည်ဖြင့်တခြားဖွဲ့စည်းများရော၎င်းချင်းနေနေရောတော်လေးအားစိုက်ပြီးဆောင်နေပါတယ်
လွတ်တော်ဆိုင်ရာကျန်းမာရေးနဲ့အာကစားကော်မတီဥက္ကဋ္ဌကိုမတ်အင်ဂျင်နိုင်ကတီးတန့်ဖိတ်ခေါ်မေးမြန်းထားတာဖြစ်ပါတယ်ရှင
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ပြည်ရရဲ့တောက်ကြနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အမေရိကန်သမ္မတဘရက်ကိုဘားမားနဲ့သမ္မတကရောမီရှယ်အိုဘားမားတို့ဟာဒီမိုကရက်တစ်သမ္မတလောင်ဟီလာရီကလင်တန်အတွက်အပြင်းအထန်မဲဆွယ်စည်းရုံးပေးနေပါတယ်။မနေ့တုန်းကတော့သမ္မတကရောမီရှယ်အိုဘားမားဟာရီပက်ဘလစ်ကန်နဲ့ဒီမိုကရက်တစ်သမ္မတလောင်တွေအနိုင်ရဖို့အကြိတ်နဲ့ရှင်ပြိုင်နေကြတဲ့မြောက်ကယ်ရိုလိုင်းနာပြည်နယ်မှာမစ္စကလင်တန်နဲ့အတူမဲဆွယ်စည်းရုံးခဲ့ပါတယ်။အကြိတ်နဲ့ရှင်ပြိုင်နေရတဲ့တခြားပြည်နယ်တစ်ခုဖြစ်တဲ့အိုဟိုင်ယိုမှာတော့သူ့ဘက်ပါလာဖို့ဒေါ်နယ်ထရမ့်ကကြိုးစားနေပါတယ်။ VOA သတင်းတောက်ဇလာတီကာဟုတ်ရဲ့သတင်းပေးပို့ချက်ကိုကိုအောင်ကပြောပြပေးပါမယ်ရှင်
။ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေအဆုံးသတ်ဖို့နီးကပ်လာချိန်မှာဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်ဟာရီပက်ဘလစ်ကင်သမ္မတလောင်းဒေါ်နယ်ထရမ့်ထက်အသာစီးရနေပေမဲ့ကောက်ခံရရှိတဲ့လူထုစစ်တမ်းအများစုမှာတော့ဒီအနေအထားကိုရှင်းရှင်းလင်းလင်းမတွေ့ရပါဘူး။ဒါဟာသမ္မတလောင်းနှစ်ဦးအနေနဲ့နောက်ဆုံးအချိန်ထိအကျိတ်နဲ့ရှင်ပြိုင်သွားဖို့ရည်ညွှန်းဖော်ပြလိုက်တာကြောင့်မြောက်ကယ်ရိုလိုင်းနားပြည်နယ်မှာမဲဆန္ဒရှင်တွေကိုသမ္မတကရောမီရှယ်အိုဘားမားကအခုလိုတိုက်တွန်းပါတယ်။
ကျမတို့တွေမဲသွားပေးမယ်ကြိုတင်မဲဆန္ဒပေးသွားမယ်ကျမတို့တန်းစီစောင့်ပြီးမဲပေးသွားပါမယ
်အခုချင်းမမဲရွေးကောက်ပွဲမှာမဲမတမာမှုတွေရှိလိမ့်မယ်လို့ထရမ့်ပြောဆိုနေရတွေဟာဘာမှမဟုတ်ပေမဲ့ဒါဟာမဲဆန္ဒရှင်တွေစိတ်သက်ကြပြီးတော့မဲသွားမပေးအောင်အားထုတ်မှုတစ်ခုဖြစ်တယ်လို့သမ္မတဘရက်အိုဘားမားကပြောပါတယ် Mrs. Clinton ဟာပိုအရေးချင်းရှိတဲ့သမ္မတလောင်းဖြစ်ပေမဲ့မဲသွားမပေးကြဘူးဆိုရင်သူအနိုင်ရဖို့အလားအလာနဲသွားလိမ့်မယ်လို့ Michelle Obama ကသတိပေးပြောဆိုပါတယ
် She has more experience.
ကျမတို့တက်တန်းတလျှောက်သမရနေရအတွက်သူဟာအည်အသွေးပိုင်းမှာရောအတွေ့အကြုံပိုင်းမှာပါတခြားသူတွေထက်ပိုးပါတယ်ဟုတ်ပါတယ်သူဟာဘာရက်ထက်ရောဘစ်ကလင်တန်ထက်ပါပိုးပြီးတော့အတွေ့အကြုံများပါတယ်ဒါကြောင့်ဆားလိုက်ပြီးဆိုကြတဲ့ကသူဟာနိုင်ငံအကြီးအကဲဖြစ်ဖို့အဆင်သင့်ဖြစ်နေပါပြီဒါအပြင်သူဟာအမျိုးသမီးတူလည်းဖြစ်နေတာပါ
မြောက်ကယ်ရိုလိုင်းနားကမဲဆွယ်စည်းရုံးပွဲအတွင်းမဲပေးကွင်းကိုအသုံးချဖို့ဟီလာရီကလင်တန်ကတိုက်တွန်းပါတယ်စီးပွားရေးလူဝင်မှုကြီးကြပ်ရေးတန်းတူညီမျှစွာအိမ်တော်ပြုခွင့်သဘာဝပတ်ဝန်းကျင်နဲ့ပညာရေးအလုံးဟာအရေးကြီးတဲ့ကိစ္စရပ်တွေဖြစ်တယ်ဆိုတာကိုလည်းသူကပြောကြားခဲ့ပါတယ
် Affordable college education
အလုံးတက်ထိုင်တဲ့ကောလိပ်ပညာရေးစနစ်ဟာတည်ရရှိရေးတမျှအရေးကြီးတယ်လို့ကြောင်းတက်ရတဲ့တင်နေတဲ့အကျွေးတွေကိုလည်းလျှော်ပြစ်ဖို့ဆိုတာဟာလေအခုအခါမှာထည့်ပြီးစဉ်းစားပေးရမှာပါအလုံးကြောင်းတက်နိုင်ပြီးပညာရှင်တွေအဖြစ်မွေးထုတ်ဖို့လှုပ်ဆောင်တာတွေအပေါ်ယုံကြည်ကြတယ်ဆိုရင်တော့အခုရွေးကောက်ပွဲမှာအိမ်မြေကိုထွက်ပြီးမဲသွားပေးကြပါရှင်
။မဲဆန္ဒရှင်တွေမဲပေးကြဖို့ကိုလည်းဒေါ်နယ်ထရမ့်ကတိုက်တွန်းပါတယ်။ပြိုင်ဘက်ကအသာစီးရနေတယ်ဆိုတော့လူလူသဘောထားစစ်တမ်းတွေကိုမျက်ကွယ်ပြုပြီးရမ်မင်တန်သုတေသနအဖွဲ့ရဲ့သဘောထားစစ်တမ်းတွေအရအနောက်လေပိုင်းပြည်နယ်တွေမှာသူဟာကလင်တန်ထက်၄ရာခိုင်နှုန်းနဲ့ဦးဆောင်နေတယ်လို့အိုဟိုင်းယိုပြည်နယ်ကမဲဆန္ဒရှင်တွေကိုပြောပါတယ်။ Mrs. Clinton ရဲ့နိုင်ငံရေးနောက်ကျောင်းရာဇဝင်နဲ့ပတ်သက်ပြီးတော့ဝေဖန်တယ်လို့1990ခုနှစ်အစောပိုင်းကာလကသဘောတူညီမှုရယူခဲ့တဲ့သမရဟောင်းဘစ်ကလင်တန်ရဲ့ NAFTA ကုန်သွယ်ရေးစာချုပ်ကြောင့်အိုဟိုင်းယိုပြည်နယ်မှာအလုပ်တွေရှားပါးသွားစေတာနဲ့ပတ်သက်ပြီးတော့လည်းပြစ်တင်ဝေဖန်ပါတယ
်။ Just imagine what they'll do given
သမရအဖြစ်နောက်တစ်ချိန်ခွေးပေးလိုက်ရင်သူတို့ဘာတွေလုပ်မလဲဆိုတာစဉ်းစားကြည့်ပါ။ရေရိုးသားသားဝန်ခံရရင်ဒီလောက်နဲ့တော်လောက်ပါပြီ။အမှန်ကန်ဆုံးပြောရရင်တော့ကလင်တန်ဇနီးမောင်နဲ့နှစ်ဦးလုံးဒီလောက်နဲ့တော်သိမ့်ပြီလို့ထင်ပါတယ်
။သမ္မတဘစ်ကလင်တန်လက်ထက်ကမက္ဆီကိုနိုင်ငံကိုပြောင်းရွှေ့သွားတဲ့စစ်ရုံအလုပ်ယုံတွေအမေရိကကိုပြန်လည်အောင်လုပ်ပြီးတော့အလုပ်ကင်ခွင်လန်းတွေဖန်တီးပေးသွားမယ်လို့လည်းအိုဟိုင်းယိုပြည်နယ်တိုလီဒိုမြို့ကသူ့အပေါ်အားပေးထောက်ခံနေကြသူတွေကိုထရမ့်ကကတိပေးခဲ့ပါတယ်ခင်ဗျာ။
အမေရိကန်သမ္မတရွေးကောက်ပွဲရှင်ပြိုင်မှုအခြေအနေကိုကိုအောင်အောင်ပြောပြသွားတာပါ။ VOA အမေရိကန်တန်ရဲ့တောက်ကြနေညာပဲအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2016ခုနှစ်အောက်တိုဘာလ28ရက်တောက်ကြနေညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ည10နာရီအထိဆက်ပြီးထုတ်လွှင့်သွားမယ့်အစီအစဉ်တွေထဲမှာအမျိုးသမီးကန္တာတဆေကြီးပွဲရာသီကြောင်းနားဆင်ရမယ့်သုတဆုံးလေအမေရိကန်တခွေနဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာတော့မြန်မာနိုင်ငံရဲ့လုပ်ငန်းခွင်တွေမှာအလုပ်သမားတွေအတွက်မရှိမဖြစ်အသုံးပြုရမယ့်ပစ္စည်းတွေတကယ်ထုတ်လုပ်သုံးစွဲမှုရှိပါရဲ့လားဆိုတာ
ကျနာမင်းသားရှိတဲ့ဥပမာတစ်ခုကိုပြရလို့ရှိရင်လယ်သမားတွေပုတ်တဆစ်ချမ်းတာပါအခုနေခါမှာဘယ်လယ်သမားမှတကွေးကဝေးပစ္စည်းတွေတုံးပြီးတော့ပုတ်တဆစ်ချမ်းတာမလုပ်ကြသေးပါဘူးအဲ့ဒါအမတန်မှအနေနဲ့
စင်ကာပူအန်ဒီယကင်းလုပ်ငန်းခွင်အန်ဒီယကင်းရှင်ရေးဆိုင်ရာအင်ဂျင်နီယာဦးငင်းကပြောပြပေးသွားမှာပါအခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်ချင်းတိုင်းရင်သူမိုင်ဟာအိန္ဒိယနိုင်ငံကတဆင့်အမေရိကန်ပြည်ထောင်စုကိုဒုက္ခသည်နေရာချထားရေးအစီအစဉ်နဲ့လွန်ခဲ့တဲ့16နှစ်ကရောက်လာခဲ့တဲ့သူပါအခုလက်ရှိအင်ဒီယာနာပူလစ်မှာနေထိုင်နေပါတယ်သူ့ရဲ့ပညာရေးကိုတံပိုးထားပြီးတော့အမေရိကန်မှာကြိုးစားရပ်တည်ခဲ့ရတဲ့အကြောင်းကိုဒေါ်လာလတ်တန်ကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာတင်ပြထားပါတယ်ရှင်ဒီကမှာရှင်အခုစပိုင်းဆိုင်ရာချွေးရွံ့ချက်ကြောင့်အတန်ဖိုင်မထွက်နိုင်ပဲဖြစ်နေပါတယ်။ဒီအမျိုးသမီးကဏ္ဍကိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပြီးပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုစနေနေ့မနက်ပိုင်းတွင်မှတစ်ခါပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။ VOA American တန်ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ VOA ရဲ့အစီအစဉ်တွေကို DBB မှာလည်းကျမတို့ပြန်ပြီးတော့ထုတ်လွှင့်ပေးနေတာကိုနားဆင်နိုင်ကြပါတယ်။VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့တယ်တောသားရှင်တွေနားဆင်လို့တယ်တိတ်တချင်းတွေတောင်းယူလို့တယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်ကဲမှန်တမ်းလောက်ရေအချိန်နည်းနည်းရှိနေတော့မှသတင်းလေးတွေတစ်လှည့်လောက်ခုနကတော့ကြံခဲ့တဲ့သတင်းလေးတွေရှိရင်ပြောပြပေးပါအောင်နော
်ဟုတ်ကဲ့ပါရှင်Syria နိုင်ငံရဲ့ Honda နဲ့ KIA ကားကုမ္ပဏီဒီကမှာရှင် Korea နိုင်ငံရဲ့ Honda နဲ့ KIA ကားကုမ္ပဏီတွေက2017ကနေ2013ကြာထုတ်လိုက်တဲ့ကားအမျိုးအစားတွေဟာစီးစားတက်တာတဲ့ဆိုပြီးတော့ချက်ကားပြောဆိုရဲဆိုပြီးဆွဲချက်တင်ခံထားရတဲ့ Honda နဲ့ KIA ကားကုမ္ပဏီတွေက Washington DC အပါအဝင်ပြည်နယ်33ခုမှာတန်ငွေပေးဆောင်မှုသဘောတူလိုက်ပြီးဖြစ်ပါတယ်အဲ့ဒီကုမ္ပဏီတွေအနေနဲ့တန်ငွေအဖြစ် American Dollar 43 သရမနှစ်တန်ပေးဆောင်သွားမှာဖြစ်ပါတယ် Honda နဲ့ KIA ကုမ္ပဏီတွေအနေနဲ့ American ပြည်ထောင်စုအစိုးရကိုဒေါ်လာတန်300ပေးပြီးဖြစ်တယ်လို့တချို့ကားပိုင်ရှင်တွေကိုယော်ပေးပြီးသွားပြီးဖြစ်ပါတယ်အဲ့ဒီကားကုမ္ပဏီတွေကသူတို့ရဲ့ကားအမျိုးအစားတွေဟာဓာတ်ဆီ9.3 လီတာကို62မိုင်ရတယ်လို့ပြောခဲ့ပေမဲ့တကယ်လက်တွေ့မှာတော့အဲ့ဒီလောက်မရဘူးလို့ Washington DC ရဲ့အဲ့ဒီပြည်နယ်ရဲ့ရှင်းနေချုပ်တွေကပြောပါတယ်ခွန်တိုင်းနဲ့ KIA ကုမ္ပဏီတွေကတော့သူတို့အနေနဲ့ဥပဒေကိုချိုးဖောက်ခြင်းမရှိဘူးလို့ညင်ဆိုလိုက်ပြီးအခုလိုကြွားသွားတာဟာအစိုးရရဲ့စစ်ဆေးမှုတွေအားနည်းချက်ကြောင့်ရှိတာကြောင့်ဖြစ်တယ်လို့ပြောပါတယ်နောက်တဲ့ရင်တဲ့ဘုတ်ကတော့တန်တမာရေးအရာအခြေအတင်အငင်းခုံဆွေးနွေးမှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာအနာတိကတိုင်းမှာကမ္ဘာအကြီးဆုံးသမုဒ္ဒရာရေအောက်ကြိုးဝမ်းရေတခုဖန်နေဖို့တမိုင်းဝင်တဘောတူညီမှုကိုရရှိသွားပြီဖြစ်ပါတယ်။ဩစတြေးလျနိုင်ငံဟိုဘတ်မြို့မှာကျင်းပတဲ့အနာတိကသမုဒ္ဒရာရေအောက်တက်ရှိအရင်းမြစ်ထိန်းသိမ်းဆောင်ရှောက်ရေးနှစ်ပတ်လည်ညီလာခံမှာတော့ရုရှားနိုင်ငံကလည်းဒီသဘောတူညီချက်ကိုသဘောတူခဲ့ပါတယ်။ရုရှားနိုင်ငံဟာဒီသဘောတူညီချက်ကိုနှစ်ပေါင်းများစွာသဘောမတူဘဲအတိုက်အခံလှုပ်လာခဲ့တာပါဒီသဘောတူညီချက်ကိုအဖွဲ့ဝင်နိုင်ငံ24နိုင်ငံနဲ့ဥရောပသမဂ္ဂတို့ကလက်မှတ်ရေးထိုးခဲ့ပါတယ်ဒီဆုံးဖြတ်ချက်ကအနာသိက်ဒေတာအတွက်တည်းမဟုတ်ပဲကမ္ဘာသမုဒ္ဒရာရေအောက်အရေးအမြင့်ကြီးကိုအားပေးဖို့ကြိုးပမ်းချက်အတွက်လည်းအလွန်အရေးကြီးတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်ရော့စ်ပင်လယ်ထဲမှာထိုင်းနိုင်ငံကကွယ်သွားမယ့်ဧရိယာအတွက်သဘောတူစာချုပ်အရစတူရန်ကီလိုမီတာ 1.55 တန်ကိုကကွယ်ထိုင်းနိုင်ငံဆောက်ရှောက်သွားမှာဖြစ်ပါတယ်။ဒီဧရိယာပမာဏကဗြိတိန်ဂျာမနီနဲ့ပြည်ထောင်နိုင်ငံသုံးခုပေါင်းစပ်နဲ့ညီမျှတာပါ။ဒါအပြင်ဧရိယာ 1.12 တန်စတူရန်ကီလိုမီတာကိုလည်းငါးမဖမ်းရစုံအဖြစ်သတ်မှတ်လိုက်ပါတယ်။ပင်ကွင်းငှက်တွေ၊ဖြန်တွေ၊ဝေလငါးစတဲ့ရေသက်သဘောအတော်များများနေထိုင်ကြတဲ့အဲဒီရော့စ်ပင်လယ်ပြင်ဟာကမ္ဘာပေါ်မှာခြေရာလက်ရာမပြတ်ပကတိအတိုင်းနောက်ဆုံးကျန်ရှိနေတဲ့အနဝဂေယစနစ်ထဲကတစ်ခုဖြစ်ပါတယ်။မခွန်ညွေ
ဟုတ်ကောင်းပါပြီနားလောင်ရေစက်တရတော့အခုစူးစမ်းပြီးတော့ကြာတော့ပြန်ပြီးတော့ဆယ်ယူဖို့စူးစမ်းနေတော့မှာပဲရှင်အတန်ဖိုင်တွေဘာမှထုတ်လို့မရပဲဖြစ်နေပါတယ်အဲ့တော့ကျမတို့ဒီ VOE ရဲ့အတန်လှည့်အစီအစဉ်တွေဘယ်ချိန်နေမှာနားဆင်နိုင်ကြသလဲဆိုတာကိုကျမပြောပြပေးပါဦးမယ်အတန်လှည့်အစီအစဉ်တွေကတော့တစ်နှစ်ကို6ချိန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOE Internet စာမျက်နှာမှာအလွယ်တကူဖမ်းယူကြည့်ရှုလို့ရပါတယ်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ဒါတွေမကဘူး Facebook Twitter နဲ့ YouTube တွေမှာလည်း VOE မြန်မာပိုင်းဌာနကထုတ်လွှင့်ပေးတဲ့ဗီဒီယိုအစီအစဉ်ပိုင်းတူတွေနေ့စဉ် TV သတင်းတွေနဲ့သတင်းပတ်စင်မဂ္ဂဇင်းတွေကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင် VOE ကနေအီဒီယန်သုံးအင်္ဂလိပ်သင်ခန်းစာတွေကိုရေဒီယိုကနေပုံမှန်နေ့စဉ်ထုတ်လွှင့်ပို့ချပေးနေသလို VOE အစီအစဉ်ဗီဒီယိုအစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာသင်ခန်းစာတွေကိုလေ့လာနိုင်ပါတယ်တမီနစ်စာအင်္ဂလိပ်စာမတ်ကျင်းမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်ကဲမနက်လောက်ရေးပါသတင်းတွေများကြံသေးပါလဲရှင
်ဟုတ်ကဲ့မခွန်ညိုဆီးရီးယားနိုင်ငံအလက်ပိုမျိုးကအစိုးရတပ်တွေထိန်းချုပ်ထားတဲ့နေရာတွေကိုတဲ့ဆီးရီးယားသဘုံတပ်ဖွဲ့ကအကြီးအကျယ်ထိုးစစ်ဆင်နေပြီလို့သဘုံတို့ကပြောပါရယ်အစိုးရတပ်တွေထိန်းချုပ်ထားတဲ့အလက်ပိုမျိုးအနောက်ပိုင်းကိုသဘုံတပ်တွေကလက်နက်ကြီးတွေနဲ့တိုက်ခိုက်နေတာကြောင့်အရက်သား15ဦးထက်မနည်းသေဆုံးသွားပြီးတော့လူတရာထက်မနည်းဒဏ်ရာရသွားတယ်လို့ဆီးရီးယားလူခွင့်ရေးလိလာဆောင်ကြီးအဖွဲ့ကဒီကနေ့တောက်ကြနေမှာပြောပါရယ်တိုက်ခိုက်မှုနဲ့ပတ်သက်တဲ့နောက်ထပ်သတင်းအချက်အလက်တွေကိုတော့ချက်ချင်းမရသေးပါဘူးဆီးရီးယားကစစ်တင်းကြောင်းတစ်ခုကိုလေကြောင်းတိုက်ခိုက်လို့လူ30ထက်မနည်းသေဆုံးခဲ့ရတဲ့ကိစ္စကိုစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကမနေ့ကြာတာပတင်းနေ့မှာတောင်းဆိုထားတာပါသေဆုံးသူအများစုကကလင်းငယ်တွေဖြစ်ပါတယ်ဒီတိုက်ခိုက်မှုကိုတမင်ရည်ရွယ်လှုပ်ဆောင်ခဲ့တာဆိုရင်ဒါဟာစစ်ရာဇဝတ်မှုဖြစ်နိုင်တယ်လို့ဘန်ကီမွန်ရဲ့ယုံကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားတာပါကုလသမဂ္ဂပညာရေးဆိုင်ရာအထူးသံတမန်ဘရစ်တရှ်ဝန်ကြီးချုပ်ဟောင်းဂေါ်ဒွန်ဘရောင်းကလည်းဒီဖြစ်ရပ်အတွက်စစ်ရာဇဝတ်မှုဆိုင်ရာစုံစမ်းစစ်ဆေးပေးဖို့တောင်းဆိုခဲ့ပါတယ်။လုံခြုံရေးကောင်စီကဒီကိစ္စကိုစစ်ရာဇဝတ်ပြင်မှုမြောက်မမြောက်မဖြစ်မနေစုံစမ်းဖို့တကယ်ဖြစ်လာပြီဖြစ်ပြီး ICC နိုင်ငံတကာစစ်ရာဇဝတ်မှုတရားရုံးတင်ပြီးတော့စုံစမ်းစစ်ဆေးရမှာဖြစ်ကြောင်း Mr. Brown က VOA ကိုပြောပါတယ်။စစ်လေရင်တွေဟာပုံတူနေမှာတပုံတွေထိန်းချုပ်ထားတဲ့ Idlib မြို့မှာလေကြောင်းတိုက်ခတ်မှုတွေကို6ကြိမ်တိုင်လှုပ်ခဲ့ပြီးတော့ကျောင်းဝင်းကိုထိမှန်ခဲ့တဲ့အတွက်ဆရာမ6ဦးနဲ့ကျောင်းသားကျောင်းလုံး22ဦးတို့တေဆုံခဲ့ရတယ်လို့ဆီးရီးယားလူအခွင့်အရေးစောင့်ကြည့်အဖွဲ့ကြီးကပြောပါရယ်ဆီးရီးယားလူအခွင့်အရေးစောင့်ကြည့်အဖွဲ့ကြီးနဲ့ American သမ္မတအင်မီရိုတို့ကဒီတိုက်ခိုက်မှုတွေကိုဆီးရီးယားအစိုးရဒါမှမဟုတ်ရုရှားအစိုးရကလှုပ်ဆောင်တာဖြစ်တယ်လို့ပြောကြပါရယ်လေကြောင်းတိုက်ခိုက်တဲ့အချိန်မှာရုရှားလေယာဉ်တွေအဲ့ဒီစာတင်ကျောင်းပေါ်ကဝေဟင်မှရှိမနေဘူးလို့ရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရ Igna Kashkenov ကဆိုပါရယ်မခွန်ညိုရယ်
ကျေးဇူးတင်ပါတယ်မန္တန်လောက်ရေစက်ပိုင်းဆိုင်ရာချွေရင်ချက်ကြောင့်ကျမတို့အတန်လွှင့်နေတဲ့ကွန်ပျူတာတွေလုံးဝရပ်ဆိုင်းသွားတဲ့အတွက်အတန်လွှင့်မှုတွေကမကွက်မှဖြစ်သွားတာကိုတော့တော်တာရှင်တွေကိုအနုညွတ်တောင်းပန်ပါတယ်အခုကျမတို့စူးစမ်းပြီးတော့ထုတ်လွှင့်ပေးပါမယ်ဒီအခုလောလောဆယ်မှာတော့ဒီကျမတို့ရဲ့သုတဆုံးလေအမေရိကန်တခွင်ကိုထုတ်လွှင့်ပေးဖို့စူးစမ်းကြည့်ပါမယ်ရှင်အမေရိကန်အပါဝင်အနောက်နိုင်ငံတွေမှာကျင်းပလေးရှိတဲ့ Halloween လို့ခေါ်တဲ့တစ်စေးကြီးပွဲတော်မှာလူငယ်တွေဘလို့ပါဝင်ဆင်နွှဲကြသလဲဆိုတာကိုအခုတစ်ပတ်ရဲ့သုတဆုံးလေအမေရိကန်ဆွေဆွေမှာကိုအောင်အောင်ကတင်ဆက်ပေးထားပါတယ်ရှင
်အမေရိကန်မှာဒါ Halloween ရောက်ပြီပေါ့လေဒီအချိန်ကြာရင်ဒီတစ်စေးကြီးပွဲတော်ပေါ့ဆိုတော့ဒီ Halloween အတွက်ခိုင်ခိုင်ရောဒီနှစ်ပါတီလုပ်မယ်လို့ဟိုစိတ်ကူးထားလဲ
ဒီနေ့တော့မောင်လေးနဲ့စစ်ကောက်ချီသွားဖို့စဉ်းစားထားပါတယ်။ဒီ Halloween မှာအဲ့လိုကလေးတွေရတူကဟို costume တွေတူကတူဝတ်ကြတယ်။ဝတ်ပြီးတော့အင်းတွေကိုသွားပြီးတော့ဟို chocolate တွေတကြားလုံးတို့သွားတောင်းတယ်။အင်းအဲ့မှာမောင်လေးရှိတော့မောင်လေးနဲ့တူလိုက်လို့ပြီး follow ပေးဖို့စဉ်းစားထားပါတယ
်။ Who took the candy from the trick or treat bag?
The monster took the candy from the trick-or-treat bag.
Who, me?
Yes, you.
Not me.
Then who?
The ghost.
တန်းထောင်းအောင်ကလည်းပဲဒီ Washington DC ကအမေရိကန်တက်တိုမှာចောင်းလာတက်နေတာပေါ့လေကျွန်တော်ဟိုနိုင်ငံတကာចောင်းသားတွေအနေနဲ့ရောဒီ Halloween ပွဲမှာဘယ်လိုပုံစံမျိုးနဲ့ဝင်ပြီးတော့ဆင်နွှဲကြလဲ
ကျိုးចောင်းကပွဲတွေအဖွဲ့အစည်းတွေအများကြီးကတော့ကိုစီအစီအစဉ်တွေရှိတယ်ပေါ့နော်ကျောင်းကျောင်းရဲ့တည်ရှိရနေရာကလည်းဒီတန်ယုံနေအများကြီးရှိတဲ့ Embassy Road ပေါ်မှာရှိတော့တန်ယုံနေဒီသွားပြီးတော့ Trick or Treat ပေါ့ဒီက Trick or Treat ကျတော့ American မှာဆိုရင်ဒီကလေးတွေသွားပြီးတော့ဇာလုံးသွားတောင်းတာအဲ့အစီအစဉ်လေးအဲ့ဒါကြီးတော့ဒီနိုင်ငံသားသားလာတဲ့နိုင်ငံခြားလာတဲ့ကျောင်းသားတွေတည်ကြုံကြအောင်သူတို့ခေါ်ဝါပြီးဆိုအစီအစဉ်လုပ်ကြတဲ့အဖွဲ့အစည်းတော့အများကြီးရှိတယ်။နောက်ပြီးကျောင်းပေါ်မှာလည်းဟိုတခြားဌာနတွေကအဲ့လိုမျိုးဟိုတရဲအိမ်တို့ပါလို့လုပ်ဖို့အစီအစဉ်မျိုးရှိတော့အဲ့ဒါကြီးသွားလို့ရတယ်။ဒ ီနီးနားမှာတန်ယုံတွေကတော့အများကြီးပဲအင်္ဂလန်တန်ယုံရှိတယ်ဘော်ဂေးရီးယားဘိုလီးဗီးယားမြန်မာတန်ယုံတော့ရှိတယ်ဒါပေမဲ့တန်ယုံတွေထဲမှာတန်ယုံတိုင်းကတော့ဒီ trick or treat season ကိုမကျင်းပါဘူးပေါ့နော်တချို့တန်ယုံပဲလောက်တာဆိုကျွန်တော်တို့ဒါကိုတော့သွားမသွားခင် internet မှာပြင်ပြီးတော့ website မှာကြည့်သွားမယ်တန်ယုံတွေပုံစံလေးများရမယ်ပေါ့ဘယ်တန်ယုံတွေရှိမယ်
ကဲဒီခါတော့တီတီကိုမေးအောင်မယ်တီတီကဒီမေရီလန်းမှာဟိုကြောင်းတက်နေတာပေါ့လေဆိုတော့ဒီဟောလိုဝင်းမှာရောတီတီဘာလုပ်မလဲ
အွန်ဟိုတီတီတငယ်ချင်းနေနေဟိုဒီအခုဟိုတောက်ကြနေကြရင်ဟိုအဲ့လိုမျိုးဟောလိုဝင်းကော့စတူးမ်နေအဲ့လိုဝတ်စုံနေဝတ်ပြီးတော့အဲ့ club ပေါ်မယ် Washington DC ထဲမှာပြီးတော့ဟောလိုဝင်းညဟို Sunday ကြောက်လေ weekend မကြောက်တော့အဲ့ Monday ဆိုတော့ George Town ထဲမှာဝင်ဟိုအဲ့လိုမျိုးလမ်းလျှောက်တဲ့သူတွေရှိရဲ့လိုမျိုးဟောလိုဝင်းကြလို့ရှင်အဲ့လိုပဲသွားမယ်ဘာလို့လဲဆိုတော့ Monday ဆိုတော့နောက်နေ့ကျောင်းရှိရောဘာမှလုပ်ဖြစ်မယ်မထင်ဘူးအဲ့လိုပဲသွားကြည့်မယ်အိမ်နေကြရင
် costume ဝတ်မယ်ဆိုတော့ဘာတွေဝတ်မလဲဘာ costume ဝတ်မယ်လို့စဉ်းစားထားလဲ
အဲ့လိုမျိုးဒီကသိတဲ့ငယ်ချင်းနေဆိုဒီကအဲ့လိုကတ်တွန်းကားတဲ့လူတွေပေါ့နော်အဲ့လိုမျိုးပြီးတော့ like ဟို unicorn အဲ့လိုမျိုးမြင်းလိုမျိုးလေအဲ့လိုမျိုးဟာတို့လိုရှုံတို့အများကြီးပဲအဲ့လိုမျို
းတီးရပါဝတ်မလဲ
ကောင်မကလေးလေးကောင်မလေးဟိုအရင်တော့ကတ်တွန်းကားရတာလေးအဲ့ဟိုဝင်းပလွင်နဲ့အကြောင်းပေါ်တော့အဲ့ကောင်မလေးကဟိုအင်းကြီးအနီရောင်လေးအဲ့လိုခေါင်းစိုလေးနဲ့အနီရောင်လေးအပေါ်ကဆွားရတဲ့ဟာလေးပြီးတော့အကောင်ဝင်လေးနဲ့အဲ့လိုမျိုးချင်းအောင်လေးနဲ့ဟိုပူလေးနဲ့အဲ့လိုမျိုးလေ
းခင်ဗျားရောဒီကျောင်းမှာဘာတွေလုပ်မလဲကျောင်းကဒီတကယ်ချင်းနေနဲ့ဆူပြီးတော့ပါတီတွေဘာတွေလုပ်မလား
ကျောင်းမှာဟို costume လုပ်လာတဲ့အခါကျရင်ပေါ့နော် contest လုပ်ပေးမယ်ဟိုကွာကိုကြိုက်တာလုံးပြီးသူ office ကိုလာပြပေါ့နော် costume အဲကောင်းဆုံးလို့သူထွက်ချမယ်လို့ပြောရဲအဲ့တော့ဟိုလုံးရင်ကြောင်းလားစူးစမ်းနေရုံပဲကျောင်းကိုတနေ့ကုန်အဲ့ costume နဲ့ရှောက်သွားနေရမှာဆိုတော့လေ
Halloween ဝတ်စုံဝတ်မယ်ဆိုရင်ရောဘလို့ဟာမျိုးဝတ်မယ်ဆိုပြီးတော့စိတ်ကူးထားတာမျိုးရှိလဲ
အဲဒီနေ့ကမောင်လေးနဲ့တူတူ match ရအောင်လို့မောင်လေးက Captain America လုံးမယ်ဆိုတော့ခင်ဗျာကတ်ကောဘုန်းတော်ဝင်မလုံးမယ်လို့စဉ်းစားထားပါရဲ့မသိကြသေးပါဘူး
။အော်ဟုတ်ပြီအဲ့ဒါဆိုရင်ဘာတွေဟိုဘလူတွေဝေးရမလဲ
။ဘုန်းတော်ဝင်မလားဒီအရှေ့ပဲဆိုတော့ခင်ရတယ်အခုအရှေ့ပဲအဲ့လိုကြီးကြောင်းပြရတော့မလို့ဒါပေမဲ့အဲ့လိုဒီပြင်မှာဟိုခေါင်းမှာသူကဟိုဒီကုတ်လိုမျိုးအဲ့လိုနတ်ဖူးမှာတတ်တဲ့ဟာလေးပေါ့နော်အဲ့ဒါလေးတခုပဲတတ်ရအောင်ပြီးတော့ဟိုမေကပ်ကကြာဟိုအရန်ဟိုကျူဖြစ်တဲ့ပုံစံမျိုးမဟုတ်ဘူးပေါ့နော်ဟိုလည်းလည်းဟို strong ဖြစ်တဲ့ပုံစံမျိုး makeup တွေထည့်ရမယ
် Halloween ဆိုတာကတော့ဟိုတုန်းကဒီ Ireland ကနေပြီးတော့စခဲ့တာပေါ့လေအဲ့ဒီအချိန်တော့ကမြစ်တစ်ကူးတဲ့အချိန်လေးဖြစ်တယ်နောက်တစ်ခုကဟိုကောက်ပဲသီးနှံတွေရိတ်ပြီးတဲ့အချိန်မှာကောက်တစ်စားပွဲတွေလုပ်ကြတဲ့အချိန်လေးဖြစ်တယ်အဲ့ဒီအချိန်မှာတည်ဆုံသွားတဲ့လူတွေကတရေသစေအနေနဲ့ပြန်လာပြီးတော့ challenge ကြတယ်ဆိုပြီးတော့လည်းဟိုပြောကြတာပေါ့လေအဲ့ဒီနောက်ပိုင်းမှာတော့ဒါ Halloween ဆိုပြီးတော့ဟိုပျော်ပွဲရှင်ပဲပုံစံမျိုးကျင်းပလာကြတယ်တီတီတို့ရောအခုလိုဝင်ပြီးတော့ Halloween ကိုဆင်နွှဲရတာပျော်လား
on ဒီ Halloween တီးရောတီးရဟိုတရက်ကရွာလေးကြိုက်တော့ဒီ holiday ဒီရောက်ရင်ကြိုက်တဲ့ဒီချိန်ရောက်ဘာဖြစ်လို့လဲဆိုတီးရောဟိုအများနဲ့ဟိုဗာလဲဟို fall မှာလဲကြောက်အေးဟိုအများနဲ့သူကဒီချိန်ရောက်တိုင်းဟိုတရက်အိမ်တို့အဲ့လိုမျိုးရှိရယ်လေပြီးတော့အဲ့လိုလူကြီးရေဆိုလို့ရှိရင်လဲကိုအိမ်နဲ့မှာကိုလုံးချင်တဲ့ဟာတစ်ခုလုံးရတယ်လေဘာဖြစ်လို့လဲဆိုတော့ကိုကအများနဲ့ဒီအိမ်ကြီးတွေကြီးပဲအများဝင်နေရတော့ကိုဖြစ်ချင်တဲ့ဟာဝေးရပါဘောနော်အဲ့လိုမျိုးအိမ်တွေတစ်ခုအဲ့နေတည့်ရကော
တန်းတော့အောင်အခုလိုမျိုး Halloween မှာရှောက်ပြီးတော့လဲရပတ်ရတာသဘောကျလား
မြန်မာနိုင်ငံမှာကြတော့လူစေးပွဲတို့ဘာလို့ဆိုနည်းနည်းမကောင်းဆိုးပါပဲနည်းနည်းပို့ပြီးတော့မြင်နေပေါ့ဒီမှာကြတော့ဒါပျော်ပွဲရှင်ပွဲလို့မျိုးပို့မြင်နေတယ်လို့ပဲတကြားလုံးတွေစားလိုက်ပျော်ပျော်ပါပါကစားလိုက်ပါတီတွားလိုက်ဒါတို့ကပြည့်ဒီမှာအယူသိမ့်မတီးဘူးတို့ကဟိုအခေါင်းနဲ့လဲဝင်ပြီးတော့ဟိုဒါတရုတ်ဖော်ဘူးဘာလို့အဲ့လိုလုပ်ဖို့ကလည်းဝင်မလေးဘူးအဲ့ဒါညင်တွေ့ရတယ်
။ကဲဒီခါတော့ခင်ဗျားကိုမေးပါအောင်မယ်။ဒီ Halloween မှာပေါ့လေကလေးတွေကခုနလိုပေါ့ချိုးချင်းနေတကြားလုံးနေအိမ်တိုင်းအိမ်ထဲမှာအလကားလိုက်ယူလို့ရတယ်ဆိုတော့အဲ့ဒီအိမ်တွေမှာလည်းပဲဒီတရေတစေပုံစံတွေကိုပေါ့လေအိမ်ရှိတွေမှာတို့ကလှုပ်ထားတယ်။ဆိုတော့ဒါအပြင်တချို့နေရာတွေမှာဆိုလို့ရှိရင်အိမ်လုံးအိမ်ကြီးတွေလုံးတရေတစေတွေပုံစံမျိုးနဲ့ပေါ့လေတရေ၆တဲ့အိမ်ပုံစံမျိုးဖန်တီးထားပြီးတော့လူတွေလာကြည့်အောင်လုပ်တယ်တချို့နေရာတွေကလည်းပတ်စံမပေးအောင်တချို့နေရာတွေကလည်းပတ်စံပေးရတယ်ခိုင်ခိုင်ရောအဲ့လိုနေရာတွေရောက်သေးလား
ဒီနောက်တဝိုက်မှာအဲ့လို Hunted Forest တို့ကတော့အဲ့လိုတောအုပ်ထဲမှာတရေပုံစံမျိုးလုပ်တဲ့လူတွေသူကအဲ့လိုနှာထားပြီးတော့အဲ့လိုဟိုကိုယ့်ရဲ့ပတ်စံပေးပြီးတော့သွားပြီးတော့အဲ့လိုပြောအောင်သွားလို့ရပါတော့เนาะအဲ့လို Hunted House လည်းရှိပါတယ်ဟုတ်သူကဟိုအဲ့စီးပွားရေးတော့ပဲပေါ့เนาะသူ costume လုပ်ထားတဲ့လူတွေကသူ
အဲ့ဒီအချိန်မှာတို့စကတ်သဘောမျိုးပါပဲပွဲတော်ရပါတယ်အဲ့လိုနေရာတည်ကြရင်လာလောက်တဲ့သဘောပဲတို့အိတ်ဖွဲ့ရပါပဲဟိုတို့ဟို custom ပဲဝတ်ပြီးတော့အဲ့လိုတောက်ဆောက်ကောင်းတဲ့ပုံစံကြီးလို့ပြီးတော့တို့ performance တွေပါမြည်ပါနဲ့ပြရတဲ့ဟာလည်းရှိတယ
် Halloween party မှာဝင်ပြီးတော့ဟိုနှွဲရင်းနဲ့ပေါ်လေးမှတ်မှတ်ရရဟိုဖြစ်ခဲ့တဲ့အဖြစ်ပြက်တစ်ခုခုလောက်မရှိဘူးလား
တကယ်ချင်းနဲ့အဲ့လိုစုပြီး costume နဲ့လောက်ပဲထားရဝတ်ပြီးတော့ဟိုတော့တစ်ခုပဲပေါ့နော်အဲ့လိုအိမ်ဘယ်လိုသွားပြီးတော့ကြည့်ကြည့်တယ်ကြည့်ကြည့်ပြီးတော့ဘာမှမရှိပါဘူးမှောင်တော့မှောင်နေပြီတကယ်များရှိမလားပေါ့နော်လူစိတ်နဲ့အဲ့လိုစုသူစိတ်ကအဲ့လိုမျိုးဖြစ်ပြီးတော့သွားရှာသွားရှာတော့ဘာမှမတွေ့ဘူးချက်လည်းမခံရဘူးလူအုပ်ကြီးနဲ့သွားတဲ့အခါကျတော့
ကိုအောင်စီစဉ်တက်ဆက်ပေးနေတဲ့သုတဆောင်လေးအမေရိကန်တခွင်ကိုအခုလိုတောက်ကြနေညမှာအစ်စ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်္ဂါနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုကျမတို့မြန်မာပြည်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုကြားထုတ်ပြီးတော့ဖွင့်ပေးပါဦးမယ်။ထိုင်းနိုင်ငံမှာရှိတဲ့မြန်မာဒုက္ခသည်စခန်းမှာနေထိုင်နေကြတဲ့ဒီဒုက္ခသည်တွေဟာမိမိစန္ဒနဲ့ပြန်ကျင်တဲ့သူတွေရှိပါတယ်ဒီဒုက္ခသည်65ဦးကိုပထမဆုံးအချိန်အနေနဲ့တရားဝင်နေရရင်ကိုပြန်လဲပို့ဆောင်တဲ့အစီအစဉ်ကိုအောက်တိုဘာလ25ရက်နေ့ကထိုင်းမြန်မာနယ်စပ်မှာအခမ်းအနားလုပ်ပြီးတော့ပို့ဆောင်ပေးခဲ့ပါတယ်အဲ့ဒီထဲကရန်ကုန်မြို့ကိုပို့ဆောင်ပေးတဲ့ဒုက္ခသည်18ဦးကတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာပြန်လဲချထားရေးဝန်ကြီးကဌာနကနေပြီးတော့စီစဉ်ပေးထားတဲ့ဂိုဒေါင်တစ်ခုမှာနေထိုင်နေရပါတယ်စားတောက်ရေးနဲ့နေထိုင်ရေးကိစ္စတွေအဆင်ပြေမှုမရှိဘူးလို့ဆိုပါတယ်ထိုင်းချေဆိုင် VOE သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံအခြေဆိုင် UNHCR နဲ့မြန်မာနိုင်ငံဘက်ကအစိုးရတာဝန်ရှိသူတွေနဲ့အတူမြန်မာနိုင်ငံဘက်က UNHCR တို့ပူးပေါင်းဆောင်ရွက်ပြီးထိုင်းမြန်မာနယ်စပ်နိုဘိုဒုက္ခသည်စခန်းကဒုက္ခသည်65ဦးကိုနေရာရင်းကိုပြန်ပို့ခဲ့တာပါ။အဲ့ဒီဒုက္ခသည်65ဦးဟာရခိုင်ပြည်နယ်မွန်ပြည်နယ်ပဲခူးတိုင်းနဲ့ကရင်ပြည်နယ်ရန်ကုန်တိုင်းအတွင်းကိုပို့ဆောင်ခဲ့တာပါဒီထဲကနိုင်ငံရေးအကျဉ်းသားဟောင်းတွေပါဝင်တဲ့ဒုက္ခသည်18ဦးကိုတော့ရန်ကုန်မြို့ကိုပို့ဆောင်ပေးခဲ့ပါတယ်ဒါပေမဲ့ဒုက္ခသည်တွေအတွက်နေထိုင်ရေးနဲ့ပြန်လည်နေရာထိုင်ထားရေးကိစ္စတွေကရေရရမရှိသေးဘူးဆိုပြီးနိုဘိုဒုက္ခသည်စခန်းမှာ၈နှစ်ကြာကြာနေထိုင်ခဲ့ရတဲ့ဒေါခင်ဆန်းရင်ကပြောပါတယ်
အခုကျမတို့မနေ့ပိုင်း9နာရီလောက်ကိုအဲ့ဒီကြောပြန်စကန်ဂိုဒေါင်ကြီးတစ်ခုထဲမှာပေါ့နော်ကာနိုဖီဖင်ထိုးပြီးရအောင်ထုတ်ဖို့ခြာခိုင်းနေအဲ့ဒီတည်းကနေပြီးတော့အဲ့ဒီကိုချပခဲ့လဲပြီးတော့နောက်ကျောင်းကိုပြန်လဲမကြည့်တော့တာကျမတို့မနေ့မိုးလင်းနေရခလေးတွေစားဖို့ပောက်ဖို့မုတ်ပဲပြေစားလဲဒီမှာမရှိဘူးထွက်ဝယ်လို့ကလည်းထွက်ဝယ်ပွင့်ရမပြည့်ဘူးနောက်တစ်ခါကျတော့ဟိုရေပောက်ဖို့လဲရေမရှိတော့ကိုယ့်အနေကိုရေဘူးတစ်လုံး900နဲ့မှလတ်မှာပြီးတော့ကိုများချမ်းလာပို့တဲ့ဟာလေးကိုအခုပောက်ရတယ်။တော့သမင်းကြတော့လေကျွန်တော်စောင့်နေတာ17နာရီကျော်17နာရီတစ်ချက်ပြီးနာရောက်တော့မှသူသမင်းတို့ကြီးလာပို့တယ်။ဘယ်လိုခေါ်မလဲ။တာဝန်ရှိသူတွေတရားအောင်မှလာပြီးတော့ဟိုကမဖြစ်ပဲနဲ့ကျမတို့ဒီတိုင်းနေနေရတယ်။ဆိုတော့ကျမတို့အနာဂတ်ကဘယ်လိုလဲမရေရဘူးခု။ဘာလို့ဘယ်လိုပုံဖော်အမှန်တော့မသိဘူးဖြစ်နေ။ကျမတို့နေကိုလည်းအိမ်ရှိဘူး။ရန်ကုန်ကပဲထွက်ပြေးရတယ်။ရန်ကုန်ပဲပြန်လာတယ်။အဲ့ဒါကိုအခုကျမတို့ပုံမှန်ချထားတာလေ။ကျမလည်းတော်တော်ကိုစိတ်မကောင်းဖြစ်တယ်။ဝင်လဲဝင်နေတယ်ရှက်လဲရှက်တယ်ကျမ
။အထူးသဖြင့်ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးကိစ္စတွေမှာဒုက္ခသည်ကော်မတီဘက်ကပြောတာကတော့ဒုက္ခသည်တွေဟာလူကုန်တိတ်ခါရှိစွာနဲ့ပြန်ကျင်ကြတယ်လို့ဆိုပါတယ်ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးအတွက်တိကျကောင်းမွန်တဲ့အစီအစဉ်တွေအာမခံချက်ရှိတဲ့အလုပ်ကံအခွင့်အလမ်းတွေဖန်တီးပေးနိုင်ရေးအပါအဝင်လုံခြုံရေးနဲ့နေထိုင်ရေးကိစ္စအလုံးကိုအစီအစဉ်တကျရေးဆွဲနိုင်ဖို့အတွက်ဒုက္ခသည်တွေဘက်ကတောင်းဆိုခဲ့ကြပြီးအများစုကြီးကတော့ဒီလိုအခြေအနေတွေမဖြစ်လာသေးတဲ့အတွက်နေရရင်ကိုပြန်ဖို့ကိစ္စအတွက်တွတ်ဆုံနေကြဆဲဖြစ်ပါတယ်ပထမအဆုံးအတုပ်အနေနဲ့နေရရင်ပြန်ဖို့အတွက်စီရင်ပေးထားသူ60ကျော်ရှိခဲ့ပေမဲ့တကယ်တမ်းပြန်တဲ့အခါမှာတော့ဒုက္ခသည်65ဦးပဲပြန်ရတာပါအထူးသဖြင့်ဆယ်စုနှစ်3ခုလောက်ထိနှိမ့်ရှည်နေထိုင်နေကြတဲ့ဒုက္ခသည်တွေအနေနဲ့အိုးအိမ်တွေဆုံးခွာခဲ့ရတာကြောင့်နေထိုင်စရာကိုစီစဉ်ပေးဖို့အတွက်လိုလားနေကြပါတယ်
အာတနေ့ဟိုစားပြည့်အဖြစ်တယောက်ကို3000လုံးပေးမယ်ဆိုတာလေအဲ့ဒါလေဘာမှမကြားဘူးကျမတို့ဒုက္ခသည်ကပြန်လာတဲ့လူတွေကိုဘယ်လိုလဲအလေးမထားတာလားဂရုပဲမစိုက်တာလားဒီပြင်းများကြီးမှာဒီတိုင်းကြီးမှာပါလာတဲ့ဟိုဘူးတွေဖက်တွေပလောက်နေဆိုဝါဒီနဲ့စောင်းနေနဲ့ရှိတဲ့အထုပ်တွေကဖွဲ့ထုတ်ပြီးတော့အိတ်ကြတာသူတို့ကဘာမှထုတ်ပြရမရှိဘူးသူတို့ပြောတာရှိနေတဲ့အမျိုးရှိအမျိုးအိမ်တွေကိုလိုက်ဖို့မယ်ပုံပြနေအမျိုးတွေမှာလည်းခုအိမ်နဲ့ခုမိသားစုခုအပိုင်းဝိုင်းနေလေကိုကဒီကပြန်သွားတဲ့မိသားစုအပိုင်းဝိုင်းနေဘယ်လိုလုပ်အိမ်ထဲမှာအတူတုံးနှစ်ကုံသုံးကုံလောက်နေလို့ရမယ်ရန်ကုန်အနေထားရပြည့်တဲ့တိုင်းအိမ်ကဘာမှကျေကျေရှိ
ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း၉ခုရှိပြီးဒုက္ခသည်သိန်းခွဲကျော်ခိုးလုံနေထိုင်နေကြပါတယ်။အခုလိုပဲဒုက္ခသည်တွေအနေနဲ့နေရရင်ကိုမိမိဆန္ဒအလျောက်ပြန်နိုင်ဖို့အတွက် UNHCR ကတော့ဒုက္ခသည်စခန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေကိုဖွင့်လှစ်ထားရှိမှာဖြစ်ပြီးဒုက္ခသည်တွေဘက်ကစီရင်ပေးသွင်းနိုင်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်းဒုက္ခသည်အများစုကတော့သူတို့ဘဝအတွက်ခိုင်လုံတဲ့အာမခံချက်ရှိတဲ့အစီအစဉ်တွေမရှိဘဲနဲ့နေရရင်ပြန်ဖို့ဆိုတာကအခက်အခဲတွေရှိနေတယ်လို့လည်းဒုက္ခသည်တွေဘက်ကပြောဆိုခဲ့ပါတယ်ရှင်
။မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။ VOA American တန်ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်။အခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ရှင်။
ဤပညာတွေတိုးတက်နေတဲ့ခင်မှာလုပ်ငန်းခွင်တွေမှာမရှိမဖြစ်သုံးရမယ်။တကူရေးကာကွယ်ရေးပစ္စည်း PPE တွေလည်းခင်နဲ့အညီထုတ်လုပ်နေကြတာဖြစ်ပြီးဒါကိုမြန်မာနိုင်ငံကအလုပ်သမားတွေမှန်မှန်ကန်ကန်သုံးနိုင်ဖို့အတွက်သိက္ခာအရေးပါတဲ့အကြောင်းစင်ကာပူလုပ်ငန်းခွင်အန်နီယယ်ကင်းရေးဆိုင်ရာအင်ဂျင်နီယာဦးအေးငိမ့်ကပြောပြပေးမှာပါ။တကူရေးကာကွယ်ရေးပစ္စည်းလို့ခေါ်တဲ့Personal Protective Equipment, PPE တွေကိုသူ့နေရာနဲ့သူစနစ်တကျအသုံးချရဖို့အရေးပါပါတယ်
။ဟိုမှာခေါင်းကိုအကာအဝတ်ပေးမဲ့ဟုတ်ထုတ်အမဖဲမဲ့လို့ဟိုမျက်လုံးကိုအကာအဝတ်ပေးတဲ့အန်ရဲကင်းမျက်မှန် safety glass မျက်နှာတစ်ခုလုံးကိုအကာအဝတ်ပေးတဲ့မျက်နှာက face shield နားကိုအကာအဝတ်ပေးတဲ့နှာကြက်နားဆို ear plug ear mask အသက်ရှူလမ်းကြောင်းကိုအကာအဝတ်ပေးတဲ့ဖုံးကားနှာခေါင်းစော့ dust mask respirator လက်ကိုအကာအဝတ်ပေးမဲ့လက်အိတ် hand gloves ခြေတော့ကိုအကာအဝတ်ပေးတဲ့ anti skin buff နဲ့ safety shoe အမြဲတမ်းပြုတ်ကြမှာကိုအကာအဝတ်ပေးတဲ့ကိုတိုင်းယူ safety harness ဓာတုဆေးရည်ထိမဲ့အနေနဲ့အကာအဝတ်မဲ့ award apron ဒီကိုလုံးအကာအဝတ်ပေးတဲ့ carbon rods ဖြစ်ပါတယ်ဒီကိုရေကာဝေးပစ္စည်းတွေကိုသူနဲ့တင့်တော်တဲ့နေရာမှာပဲဝတ်ဆင်ရပါတယ်ဥပမာအားဖြင့် safety helmet ကို cycle စီးတဲ့နေရာမှာဆောင်းလို့မရတယ်လို့ cycle အုပ်ထုပ်ကိုလည်းပဲ safety helmet အနေနဲ့သုံးလို့မရပါဘူး
အလုံးလုံးတဲ့သူတွေအတွက်ပေါ့နော်ဒီတကူရေကာကွယ်ပစ္စည်းတွေဝတ်ဖို့ဘာကြောင့်အရေးကြီးတာပါလဲဆရာ
။အလုံးလုံးတဲ့အခါမှာလုံတဲ့သူကိုထိခိုက်ရှံတာဖြစ်ဖို့အမတန်အခွင့်အလမ်းများပါတယ်။ထင်တာမြင်တာရှိတဲ့ဥပမာတစ်ခုကိုပြရလို့ရှိရင်လယ်သမားတွေပုတ်တက်စီချမ်းတာပါ။အခုနေခါမှာဘယ်လယ်သမားမှတကူရေကာကွယ်ပစ္စည်းတွေသုံးပြီးတော့ပုတ်တက်စီချမ်းတာမလုပ်ကြသေးပါဘူး။အဲ့ဒါအမတန်မှအနေများပါတယ်။ပုတ်တက်စီဆိုတာအစိတ်ဖြစ်ပါတယ်။ပုတ်တက်စီချမ်းတဲ့အခါမှာအဲ့ဒီအစိတ်တွေကလူခန္ဓာကိုယ်ရဲ့ကိုနီလန်သုံးွယ်နဲ့ဝင်နေပါတယ်။ဒီပြားကနေဝင်နေတယ်နှာခေါင်းကနေဝင်နေတယ်နောက်ပြီးတော့ဗစက်ကနေဝင်နေပါတယ်ပုံသစ်ဖြန့်တဲ့အခါမှာလူခန္ဓာကိုယ်ရဲ့ကိုနည်းနည်းချင်းဝင်လို့ခဏနဲ့မသိပါပါဘူးအဲ့လိုမသိတာတဲ့အတွက်လူတွေကလည်းဂရုမစိုက်ပါဘူးဒါပေမဲ့နှစ်ရှည်လာများပုံသစ်ဖြန့်လာတဲ့အခါမှာခန္ဓာကိုယ်ရဲ့ကိုဝင်သွားတဲ့အစိတ်တွေစုပြီးတော့ကျန်းမာရေးကောင်းကောင်းဒုက္ခပေးပါတယ
်ဘလို့ကာဝေးပစ္စည်းတွေသုံးဖို့လိုပါတယ
်ပုံသစ်ဖြန့်တဲ့အခါမှာဝမ်မပစ္စည်းတွေကတော့နေရွက်အုပ်တဲ့အထိဆောင်းလို့ရတဲ့အုပ်ထုပ်ရနိုင်ရင်တော့ဖေးစီဝတ်တာကောင်းပါတယ်ဖေးစီဆိုတာကတော့မျက်နှာတစ်ခုလုံးကိုကာဝေးပေးထားတဲ့ဟာပေါ့နော်။ကျွန်မျိုးလုံးနေရာမှာ safety glass စီးဖြန့်တဲ့အခါမှာဝတ်တဲ့အင်ဂျင်လက်ရှိအထူစားပေါ့ဝေးရပါမယ်။ကောင်းတာကတော့ဇင်ပေါင်းမီရှိချုပ်ပြီးဝင်နိုင်ရင်ကောင်းပါလေ။ဟိုဗမာတွေကပစိုးကိုတူတူဝတ်ကြတာများပါလေ။ပစိုးရဲ့လွတ်နေတဲ့အောက်ပိုင်းမှာပုသက်စီတွေထိပါတယ်။အဲ့အတွက်ကြောင့်ဇင်ပေါင်းမီရှိချုပ်ပြီးတော့ဝတ်တာကောင်းပါလေ။နောက်ပြီးတော့ rubber leg aid ရိုး leg ကတော့မကောင်းပါဘူး။နောက်အရေးကြီးဆုံးကတော့ respirator လို့ခေါ်တဲ့နှာခေါင်းစုပ်ပါသူကအပြင်းလာတဲ့မကောင်းတဲ့လေတွေကိုစစ်ပစ်လိုက်တဲ့အကြောင်းအသက်ရှူတဲ့အခါမှာလေကောင်းလေသန့်ရအောင်လို့လုပ်ပေးပါတယ်။ထိနိုင်လို့ရှိရင်တော့ safety shoe ဝတ်စေခြင်းပါတယ်။တကယ်လို့ safety shoe မရနိုင်တော့မှခြေတော်တစ်ခုလုံးကိုအုပ်ထားတဲ့ canvas ပနက်လောက်တော့ဝတ်လို့အဆင်ပြေပါတယ်။ဆေးဖြန်းပြီးတဲ့အခါမှာဆေးဖြန်းတုန်းကသုံးထားတဲ့အဝေးစားတွေအသုံးဆောင်လို့ပြန်မွေဖက်နဲ့အလုံးကိုရှော့ပစ်ဖို့လို့အရေးကြီးပါတယ်။အဲ့ဒါကတော့ကြိုတင်ပြီးတော့ကောက်ဝတ်နေလိုက်နေပါ
။တကူရေကောက်ဝတ်ပစ္စည်းတွေကဆန်တက်မှတ်မှုဘာတွေရှိပါလဲဆရာ။
ဟာတကူရေကောက်ဝတ်ပစ္စည်းလို့ဆိုတာလူအန္တရာယ်ကနေပြီးတော့ကောက်ဝတ်ဖို့ဖြစ်တဲ့အတွက်ကြောင့်ထုတ်ချင်တိုင်းထုတ်လို့မရပါဘူး။အဲ့ပစ္စည်းတွေကိုထုတ်ဖို့အတွက်သတ်မှတ်ထားတဲ့စံနှုန်းတွေရှိပါတယ်။သုံးတဲ့ပစ္စည်းထုတ်ပုံထုံနည်းထုတ်ပြီးတဲ့အခါမှာစံသက်တဲ့စံနှုန်းစောင့်ရှိပါတယ်။အဲ့ဒီစံနှုန်းတွေနဲ့စစ်ဆေးပြီးတော့မှအောင်မီဆိုတော့မှဒစိကပ်ပေးလိုက်ပါတယ်။အဲ့ဒစိပါတဲ့ပစ္စည်းကိုမှဈေးကွက်ထဲမှာရောင်းဝယ်ရှိပါတယ်။အဲ့ဒစိမပါဝင်တဲ့ဈေးကွက်ထဲမှာရောင်းလို့ရှိရင်သူ့ကိုအပြစ်ပေးအရေးယူလို့ရပါတယ်။ဟုတ်မြန်မာပြည်ကတိုင်ဝမ်ထိုင်းအင်ဒိုနီးရှားစင်ကာပူစတဲ့နိုင်ငံတွေကနေပြီးတော့ PPE တွေတင်သွင်းပြီးရောင်းချနေပါရှိပါတယ်။အဲ့ဒီထက်မှာတရုတ်ကတွင်းလာတဲ့ PPE တွေဆိုတော်တော်ကိုအီသွင်းညံ့တယ်လို့သိရပါတယ်။ဟိုထိုင်းလာတဲ့ပစ္စည်းတွေမှာဆိုလို့ရရင်သူတို့လက်မှတ်တွေပါလာတွေ့ပါတယ်။နောက်ပြီးတော့ပစ္စည်းတွေပေါ်မှာလည်းပဲဘယ်စံနှုန်းနဲ့စစ်ဆေးထားတယ်ဆိုတဲ့စိတ်တွေလည်းရိုက်ထားတာတွေ့ရပါတယ်။တရုတ်ပစ္စည်းတွေကဈေးပေါ်တဲ့အခါကျတော့အလုရှင်တွေကလည်းပဲအဲ့ဒီပစ္စည်းတွေဝယ်ပြီးတော့အလုသမားတွေဝတ်စီတယ်။အီသွင်းညံ့တဲ့ PPE တွေဝတ်လိုက်တဲ့အခါကျတော့အလုသမားတွေအတွက်ဘလို့မအန်ရေကိုအကာအွယ်ပေးဖို့မဖြစ်နိုင်ပါဘူး။ဒါဆိုတာအခုပြည်တွင်းမှာပါ တာမန်ကလေးကစားစရာအယုတ်ထုတ်တယ်မျိုးထုတ်ပြီးရောင်းနေရပါ။ဟောပီပီဆိုတာအလုံးလုံးတဲ့သူတွေကိုအန္တရာယ်မဖြစ်အောင်ကာဝယ်ပေးတဲ့ disciplin တွေလို့ကိုထုတ်ချင်တယ်လို့ထုတ်လို့မရပါဘူး။သတ်မှတ်ထားတဲ့စံနှင်းတွေအရာထုတ်ရတယ်သတ်မှတ်ထားတဲ့ပစ္စည်းတွေကိုသုံးရတယ်ပေါ့နော်ပစ္စည်းထုတ်တဲ့နေရာမှာ raw material အဲ့တော့အဲ့ဒါလို့လုတ်ချင်တယ်လို့လုတ်နေကြတာတွေပေါ့မလုတ်နိုင်ဥပဒေနဲ့တာစီကိုအရေးကြီးလို့လိုပါတယ
်တကူရေးကာကွယ်ပစ္စည်းတွေနဲ့ပတ်သက်ပြီးတော့ဘယ်သူတွေစီမှာတာဝန်တွေရှိပါလဲဒီလိုမျိုးအလုပ်သမားတွေထိခိုက်အနာတရဖြစ်တယ်ဆိုလို့ရှင်
3ဖလေတောင်းရှိတယ်ပေါ့နော်အစိုးရမှာတောင်းရှိတယ်အလုပ်ရှင်တွေမှာလည်းပဲတောင်းရှိတယ်အလုပ်သမားမှာလည်းတောင်းရှိတယ်ဟောမြန်မာပြည်ထဲကိုအကြီးသေးမမီတဲ့ PPE တွေတင်သွင်းလာတာရောင်းညင်းလို့ရောင်းနေတာမြန်မာပြည်ထဲမှာပဲအယုတ်လုတ်တယ်လို့လုတ်ပြီးရောင်းနေတာတွေအစိုးရကန့်သတ်ဖို့လိုပါတယ်ကျွန်တော်တို့ဒီမှာ PP တွေစစ်ဖို့စံချိန်စံညွှန်းမရှိသေးဘူးဆိုလို့ရှိရင်လည်းပဲဂရိရှားစံချိန်စံညွှန်းစင်ကာပူစံညွှန်းစသဖြင့်ယူရတုံးဝင်ရပါတယ်။နောက်အကြီးဆုံးစစ်တဲ့စက်တွေမရှိသေးဘူးဆိုရင်လည်းနိုင်ငံခြားနေငှားတုံးဝင်ရတယ်သူတို့စက် technician တွေပါခေါ်လာလို့ရတာပေါ့နော်။အဲ့ဒီစက်တွေအဲ့လိုငှားလိုက်တဲ့အခါမှာသူတို့နဲ့အတူတွဲပြီးတော့မြန်မာနိုင်ငံကအင်ဂျင်နီယာစသဖြင့်သူတို့ကတွဲပြီးတော့သင်ခိုင်းလို့ရပါတယ်။မြန်မာလူငယ်တွေတက်ပြီဆိုလို့ရှိရင်အဲ့စက်တွေကိုဝဲပြီးတော့ကိုယ့်အကူစစ်ရလို့ရပါတယ်။ဒါကတော့အစိုးရအတိုင်းနဲ့လိုအောင်ဟာပါတော့အဲ့လိုလိုအောင်ကောင်းမှန်းကိုအစိုးရအရာရှိရင်းနဲ့သိဖို့လိုပါတယ်နောက်ပြီးတော့တကယ်လုတ်ချင်စီလည်းရှိပြီးတော့တော့တကယ်လုတ်ဖို့လည်းအရေးကြီးပါတယ်အဓိကအားဖြင့်ကျွန်တော်ထင်တာကတော့လူသမဝန်ကြီးဌာနမှာတာဝန်ရှိပါလိမ့်မယ်လူသမဝန်ကြီးဌာနအောက်မှာ PPE စစ်ဆေးအရေးသေးသတ်မှတ်လက်မှတ်ထုတ်ပေးနောက်ပစ္စည်းတွေပေါ်မှာတစိကစသဖြင့်လုတ်ဖို့ဌာနတစ်ခုဖွဲ့ထားရပါမယ်အဲ့ဌာနကနေပြီးတော့အရေးသေးမပြည့်မီတဲ့ပစ္စည်းတွေကိုသိမ်းမယ်ပစ္စည်းတင်သွင်းတဲ့သူတွေအရေးယူမယ်နောက်ပြီးတော့ပစ္စည်းတွေကိုစစ်မယ်လက်မှတ်တွေထုတ်ပေးမယ်ပေါ့နော်
အခုရေကာကွယ်ပစ္စည်းကိုမြန်မာနိုင်ငံမှာတိတိကျကျတုံးနေတာမျိုးအခုထိမရှိသေးပါဘူး။ဒါဒီပစ္စည်းရေတုံးရမှာဆိုတိလာအောင်လို့ဘယ်လိုလုပ်ရင်ကောင်းမလဲလို့အကြံပေးချင်ပါလား။
အဲ့တော့ပစ္စည်းတွေကိုတုံးရကောင်းမှသိအောင်လို့ကတော့ဟောပြောဝင်တွေလုပ်တယ် demonstration မှာလုပ်ပါတယ်။အဓိကတော့အစိုးရကနေပြီးတော့ဥပဒေထုတ်ပြီးတော့မတုံးမနေရလုပ်ဖို့ပါ။ PPE ကိုတင်းချဝတ်တပ်ဖို့စနေကြကိုင်းလွယ်တင်းတင်းနပ်ဖို့နဲ့စေချောတုတ်ကနအောင်လူ့သမားတွေကိုသင်တန်းပေးဖို့လိုပါတယ်။အဲ့ဒီနန်းကိုတက်မနေရကုရီနဲ့တတ်မှတ်ပေးထားဖို့လည်းလိုပါတယ်။အခုလုံးလုံးစည်မြန်မာပြည်မှာ contract စာချုပ်ချုပ်တဲ့အခါမှာ HSE Health Safety and Employment နဲ့ပတ်သက်ပြီးတော့ထင်မတွေ့ကြသေးဘူးလို့ထင်ပါတယ်။အမှန်တကယ်က project တစ်ခုရပြီဆိုလို့ရှိရင်အဲ့ project တန်ဖိုးထဲမှာ safety နဲ့ပတ်သက်ပြီးတော့တန်ဖိုး percentage တစ်ခုထည့်ပြီးတော့တွေ့ရပါတယ်။အဲ့လို safety နဲ့ပတ်သက်ပြီးတော့တတ်သမတ်မှတ်သုံးဖို့ budget ကိုကြားရတာမရှိဘူးဆိုလို့ရှိရင် safety အတွက်ဘယ်ကောင်းရောက်ကနေသုံးမလဲဆိုတာဒါပြဿနာရှိပါတယ်။အရေးကြီးတာကလုပ်ငန်းရှင်အနေကင်းရှင်းတဲ့ကျန်းမာရေးအဥပဒေထွက်လာဖို့ပါ
။ဦးအင်းကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်။တခင်မြို့သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။ကျမတို့ရဲ့တောက်ကြနေညာပဲအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်။အစီအစဉ်ဆုံးသတ်ခင်မှာတရင်ချင်းထုတ်ကိုနတ်လောင်ကကြီးညာပေးပါဦးမယ်ရှင်။
နျူကလ িয়ার လက်တက်တွေကိုကန့်သတ်နိုင်မဲ့အစီအစဉ်တရက်ဖြစ်လာစေဖို့ကုလသမဂ္ဂအဖွဲ့ဝင်တွေတခဲနဲ့မဲပေးခဲ့ကြပါရယ်နျူကလ িয়ার လက်နက်တွေတရားမဝင်ကြောင်းသဘောတူစာချုပ်တစ်ခုကိုဆွေးနွေးညင်နိုင်ပြီးဆုံးဖြတ်ချက်တရက်အတီးပြုပေးနိုင်ဖို့ကုလသမဂ္ဂရဲ့လက်နက်ဖြုတ်သိမ်းရေးနဲ့အပြည်ပြည်ဆိုင်ရာလုံခြုံရေးကော်မတီကကြာရာပြင်းနေမှာထောက်ခံမဲပေးခဲ့ကြတာပါနျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့နိုင်ငံတွေကတော့ဒီကိစ္စကိုစန့်ကျင်နေတာဖြစ်ပါတယ်။ဒီစီစဉ်ကနျူကလ িয়ার လက်နက်တွေကိုညရင်ချင်းဖြတ်သိမ်းလိုက်နိုင်မှာမဟုတ်ပေမဲ့လို့နျူကလ িয়ার လက်နက်တွေနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာဥပဒေကြောင်းအရအားကြီးတဲ့စံနှုန်းထုတ်ကိုတတ်မှတ်နိုင်ပါလိမ့်မယ်။နျူကလ িয়ার လက်နက်တွေအများဖြုတ်သိမ်းဖို့နိုင်ငံတွေလည်းသဘောတူညီကြလာကြမှာပါလို့နျူကလ িয়ার လက်နက်များဖြတ်သိမ်းရင်အပြည်ပြည်ဆိုင်ရာစီးအောင်လှုံ့ဆော်မှုအဖွဲ့ညွန်ကြားရေးမှူးဘာတီစဖင်စ်ကပြောပါတယ်။သိမ့်မကြသေးခင်ကပဲ IS စစ်သွေးကြွားရီလက်ထက်ကနေပြန်လည်သိမ်းယူထားတဲ့မိုးဆိုးမြို့အနီးကချေးရွာတစ်ခုမှာဘုံးလုတဲ့နေရာတစ်ခုနဲ့မြေအောက်ဥမင်လိုင်ကောင်းတချို့ကိုအီရတ်တပ်ဖွဲ့တွေကကြာရာပြင်းနေမှာရှာဖွေတွေ့ရှိခဲ့ပါတယ်။တဟာမိုးဆိုးမြို့အနီးကိုသူတို့ပို့ပြီးတော့အနီးကချီကပ်လာတာနဲ့အမျှကျုံတွေ့လာရနိုင်တဲ့စိန်ခေါ်မှုတချို့ရဲ့အစအနာကိုအရေးအမွေတွေ့လိုက်ရတာပါ။မိုးဆိုးမြို့ပြန်လည်သိမ်းယူရေးထိုးစစ်ဆင်မှုတွေသတင်းတစ်ပတ်ကျော်ကြာလာချိန်မှာအီရတ်အထူးတပ်ဖွဲ့တွေဟာမြို့အရှေ့ဘက်ကနေကီလိုမီတာအတော်လေးအကွာမှာပဲရှိနေသေးပြီးတော့ IS တွေဘက်ကအပြင်းထန်ပြန်လည်ခုခဏနဲ့ရင်ဆိုင်နေရတာဖြစ်ပါတယ
်။2016ခုနှစ်အောက်တိုဘာလ28ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုနန်းလောင်ကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမခွာညိုပါ
Thank you. This program has come to you from the Voice of America, Washington.